Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရ2014ခုနှစ်ဒီဇင်ဘာလ30ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမအေးသနာကြပါရှင်တနင်္ဂနွေနေ့ကမုံတိုင်းကြချိန်အတွင်းမှာပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းကအခီးတဲ့တင်ဂျက်လေယာဉ်ရဲ့ထဲကနေပြီးတော့ပါသွားတဲ့အလောင်း40ထက်မနည်းကိုပင်လယ်ထဲကနေပြန်ပြီးတော့ဆယ်ယူရရှိပြီးဖြစ်ပါတယ်။မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်တဲ့အသိမှတ်ပြုဖို့နဲ့ဒန်းတူအခွင့်အရေးပေးဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေဒေတာတွေသတင်းတွေကိုတော့ဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်မသိငီ
။ကောင်းပါပြီရှင်။မနေ့ကတရုတ်တန်ရုံရှိဆန္ဒပြဖို့ကြိုးစားခဲ့ကြတဲ့တက်ချွာလှုပ်ရှားသူတွေကိုဒီကနေ့မှာအာဏာပိုင်တို့ကလိုက်လံဖမ်းဆီးနေတဲ့အကြောင်းကိုသတင်းတွေအပြီးမှာတင်ပြပေးပါမယ်
။ပုံမှန်အားလုံး9ခုနဲ့တရားစွဲဆိုပြီးခုအင်းစိန်ထောင်ထောင်ကြီးချုပ်ကိုပို့လိုက်တယ်။ခုလောလောဆယ်3ယောက
်ဒါတော့တက်ချွာလှုပ်ရှားသူမတ်တနာကဖမ်းဆီးနေတဲ့အကြောင်းကိုပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာအပြည့်အစုံနှားဆင်ချရမှာဖြစ်ပါတယ်။ဒီပြင်ဒီမြောက်ကိုရီးယားခေါင်းဆောင်ကိုလှုပ်ချမ်းမှုဇလန်းဆင်ရိုက်ကူးထားတဲ့ဒီအင်တာဗျူးရုပ်ရှင်ကမြန်မာပြည်သက်တွေကြားမှာလည်းစိတ်ဝင်စားမှုရှိနေတယ်ဆိုတာနဲ့ကြောင်မီသွေးတုံးလျှက်စစ်ထားပြီးစီမံကိန်းအရေးမွန်ပြည်သူတွေနဲ့တသဘောတည်းရှိတယ်လို့မွန်ပြည်သက်ပါတီကပြောဆိုလိုက်တဲ့အကြောင်းတွေကိုဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အင်္ဂါနေ့ညကျန်တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုသားညွန့်ဦးတို့ကကြီးညာပေးကြပါအောင်ရှင်
တနင်္ဂနွေနေ့ကမုံတိုင်းကြာနေချိန်အတွင်းမှာပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းကခီးတဲ့တင်ချက်လျင်ရဲ့အပြည့်အစီအစနာတွေတွေ့ရတဲ့ပင်လယ်တွေကနေပြီးတော့အလောင်း40ထက်မနည်းကိုပြန်ပြီးဆက်ယူရရှိထားပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ဘော်နီယိုကျွန်းအနောက်တောင်ပိုင်းမိုင်တရာကွာလောက်မှာကယ်ဆယ်ရေးရဟတ်ယာဉ်တွေက Java ပင်လယ်ထဲမှာမျောနေတဲ့အလောင်းတွေကိုဆွဲတင်နေတာကိုဒေတာရင်းရုပ်သံသတင်းဌာနတွေကဒီကနေ့ပဲထုတ်လွှင့်ပြသပါတယ်။အတက်ကအင်ကြီးမပါတဲ့ရုပ်အလောင်းတွေ Java ပင်လယ်ထဲမှာမျောနေတဲ့ပုံတွေကိုတွေ့ရတော့ဒီလေယာဉ်ခီးစင်မှာပါသွားကြသူ162ဦးရဲ့မိသားစုတွေအချင်းချင်းပြွေဖက်ပြီးတော့ငွေကြေးခဲ့ကြပါတယ်။ညောင်ရောက်လာတဲ့အထိလေယာဉ်ပြတ်ကျတဲ့ထဲမှာပါသွားတဲ့ခီးစင်တွေအလုံးတွေက၄ပုံ၃ပုံလောက်ရေးအလောင်းတွေကိုပဲကယ်ဆယ်ရေးလုပ်သားတွေရှာဖွေတွေ့ရှိခဲ့ပါတယ်။အသက်ရှင်ကျန်ရစ်သူတယောက်မှရှာမတွေ့ပါဘူး။လိမ်မော်ရောင်အသက်ငယ်ဝတ်စုံတစုံခီးဆောင်တစ်တာအနေနဲ့အဖြူရောင်တုတ်ထားတဲ့အရေးပေါ်တကားလိုယူဆရတာတွေအပါအဝင်လိမ်မော်ကနေပြုတ်ကျတဲ့ပစ္စည်းတွေရှာတွေ့ခဲ့ပြီးတော့မကြခင်မှာပဲရုပ်အလောင်းတွေကိုတွေ့ရှိတာပါရင်းမြစ်နယ်ပြင်အောက်မှာအရေးကြီးတစ်ခုကိုတာဝန်ရှိသူတွေကတွေ့ရှိထားပြီးတော့ပြက်ကျနေတဲ့လေယာဉ်ကိုတယ်လို့ယူဆရပါတယ်လေပင်လယ်ထဲမှာတွေ့ရတဲ့အပျက်စီးတွေဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေပြီးတော့စင်ကာပူနိုင်ငံစီကိုတနင်္ဂနွေနေ့ကပြန်တန်းတဲ့2နာရီခီးတို့အတွင်းလန်ဒန်ဝက်လောက်မှာပြောင်းဆုံးသွားတဲ့ Airbus A320-200 လေယာဉ်ရဲ့အပြည့်အစုံအပိုင်းစားတွေဖြစ်တယ်လို့ Air Asia ကအင်္ဂါနေ့ညပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာအတည်ပြုသွားပါတယ်ရှင်
။ Green နိုင်ငံ Ionian ပင်လယ်ထဲမှာရွှေပြောင်းလာသူလူရာကနန်းကိုတင်ဆောင်လာတယ်လို့ယူဆရတဲ့ကုန်တင်သင်္ဘောတစ်စင်းစီကနေပြီးတော့ရေးပေါ်အကူအညီတောင်းခံချက်ရတာမလို့ Green နိုင်ငံရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကုညီလုပ်ငန်းတွေတုံ့ပြန်ဆောင်နေကြပါတယ်။မော်ဒိုက်နိုင်ငံအလန်တင် Blue Sky M ဟာအင်္ဂါနေ့တုန်းကဒီကိုဖူဂျွန်နီရောက်ရှိစဉ်မှာသမောပေါ်ကတစုံတူကနေပြီးတော့အကူအညီတောင်းခံခဲ့တာဖြစ်ပါတယ်။ Green နိုင်ငံရဲ့အဲ့ဒီအနီးနားမှာပဲလူပေါင်း400ကျော်တင်ဆောင်လာတဲ့ဂရုသမောအခုသတင်းပတ်ဆော့ဘက်မှာပဲမိလောက်မှုဖြစ်ခဲ့လို့ကယ်ဆယ်ကူညီရေးလုပ်ငန်းတွေလုပ်ခဲ့ရပြီးတဲ့နောက်နောက်ထပ်အခုလိုမျိုးရေးပေါ်ချင်းနေကြုံရတာပါ။ The Norman Atlantic ဂရုသမောမိလောက်မှုကြောင့်လူ10ဦးသေဆုံးခဲ့ရပါတယ
်။ကမ္ဘီယာနိုင်ငံမြို့တော်မှာရှိတဲ့သမရနန်းတော်အနီးမှာကြီးမားတဲ့ပြစ်ခတ်မှုတွေဖြစ်နေတယ်လို့မျိုးကန်တွေနဲ့တန်တမန်တွေကပြောပါတယ်။မျိုးတော်ဘန်ဂျောင်းမှာအင်္ဂါနေ့အစောပိုင်းတုန်းကလက်နက်ကင်တိုက်ခိုက်ရေးသမားတွေတိုက်ခိုက်မှုစတင်ခဲ့တာဖြစ်ပြီးတော့နေ့လယ်ပိုင်းမှာတော့အခြေအနေတွေငြိမ်သက်လာပုံရပါတယ်။တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်မှာသမရယာယာဂျာမားကတော့တိုင်းပြည်တွေမှာမရှိပါဘူး။သူဘယ်ရောက်နေလဲဆိုတာနဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးဖြစ်နေပါတယ်။အခုတိုက်ခိုက်မှုတွေကြောင့်ဂမ်ဘီယာမှာအာနာသိမ်းမှုကြိုးပမ်းမှုတွေရှိသလားဆိုတာလည်းအတည်ပြုလို့မရသလိုအစိုးရကလည်းတစုံတရာထုတ်ပြန်မှုမရှိပါဘူးစစ်သားတွေကိုလည်းမြို့အဝင်ထွက်သွားလာလှုပ်ရှားမှုတွေကန့်သက်ထားသလိုမြို့ကန်တွေဟာလည်းအိမ်ပြင်မထွက်နေဘဲနဲ့နေနေကြရတယ်လို့ VOA ကိုမြို့ကန်တွေကပြောပါတယ်ဂမ်ဘီယာနိုင်ငံဟာဗြိတိရှ်ကိုလိုနီဟောင်းနိုင်ငံငယ်တစ်ခုဖြစ်ပါတယ်
သူမြောက်ပိုင်းနဲ့တောင်ပိုင်းနယ်စပ်တွေဟာစနေကောနိုင်ငံနဲ့ဆက်နေတာပါ။သမရဂျမန်ဟာ1946ခုနှစ်မှာအာနာသိမ်းပြီးတော့သမရဖြစ်လာသူပါ။လူခွင့်ရေချိုးဖောက်မှုတွေနဲ့ပတ်သက်လို့လေအတော်ကြာကလေးကဝေဖန်ပြစ်တင်မှုတွေခံခဲ့ရပါတယ်ရှင်။အမေရိကန်တို့ကသူတို့ရဲ့အဆိုအရဆူမာလီယာနိုင်ငံတွင်းမှာရှိတဲ့အယ်ရှာဘတ်အဖွဲ့ခေါင်းဆောင်ပိုင်းလို့ဆိုသူတွေပေါ်မှာလေကြောင်းတိုက်ခိုက် ကပြောပါတယ်အဲ့ဒီတက်ခိုက်မှုကပြမှတ်ငူပြမှတ်ကိုထိမှန်ခြင်းရှိမရှိဆိုတာမသိရသေးပါဘူးဒါပေမဲ့လည်းအဲ့ဒီတက်ခိုက်မှုအတွင်းမှာအရသားတွေထိခိုက်တရန်ရခဲ့တယ်လို့သူတို့အနေနဲ့မထင်တဲ့အကြောင်းပြောပါတယ်စက်တင်ဘာလအတွင်းပြုလုပ်ခဲ့တဲ့ American လေကြောင်းတက်ခိုက်မှုကြောင့် Air Shabak ခေါင်းဆောင်ဖြစ်တဲ့ Ahmed Abdi Gordon သေဆုံးသွားခဲ့ပါတယ်အခိုင်အတာအဖွဲ့နဲ့ဆွနေမှုရှိတဲ့ El Shabab အဖွဲ့ဟာဆိုမာလီယာဆွေးအကိုဖြုတ်ချပြီးတော့ရှီယိုဝါဒီအစ္စလာမ်နိုင်ငံထူထောင်ဖို့အတွက်စဉ်းစားနေတာဖြစ်ပါတယ်။ဆိုမာလီယာနဲ့အာဖဂန်အာဖရိကတမကတပ်ဖွဲ့တွေပူးပေါင်းပြုလုပ်တဲ့စစ်ဆင်ရေးတွေကလွန်ခဲ့တဲ့နှစ်အတွင်း El Shabab အဖွဲ့ပေါ်မှာအောင်မြင်မှုတွေရရှိခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်ဆင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်နဲ့အတိအမှတ်ပြုဖို့နဲ့ဒဏ်တို့အခွင့်အရေးပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်။အဲ့ဒီမွတ်စလင်လူနည်းစုတွေပေါ်မှာမြန်မာအစိုးရရဲ့ပြုမှုဆက်ဆံပုံကိုအထူးစိုးရိမ်နေတဲ့အကြောင်းတနင်္လာနေ့ကချမှတ်လိုက်တဲ့အထွေထွေညီလာခံဆုံးဖြတ်ချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာလူအုပ်စုအတိုင်းအဝိုင်းနှစ်ခုကြား2012ခုနှစ်ကပြည်ပခါတွေဖြစ်ပွားပြီးတဲ့နောက်ပိုင်းရိုဟင်ဂျာတသိန်းခွဲလောက်ဟာဆုပ်ပြတ်နေတဲ့ဒုက္ခသည်စခန်းတွေမှာကြက်သိပ်ပြီးတော့နေထိုင်နေကြရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်မပြုဘဲနဲ့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်လာသူတွေဖြစ်တယ်လို့ဒေသခံအများအပြားနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်အဲ့မွတ်စလင်တွေကိုနိုင်ငံသားဖြစ်နေအပြည့်အဝအတိအမှတ်ပြုဖို့ ਨੇ အစိုးရကခိုင်ခိုင်မာမာပြောနေသလိုဘင်္ဂလားတွေမဟုတ်ဖ ೇನೆ ရိုဟင်ဂျာအဖြစ်သူတို့ကိုသူတို့ဖော်ပြတာကိုခွင့်ပြုဖို့ကုလသမဂ္ဂအဆုံးဖြတ်ချက်ကတိုက်တွန်းထားပါတယ်။ဒါအပြင်ကုညီထောက်ပံ့မှုတွေကိုတန်းတူညီမျှပေးဖို့ ਨੇ သူတို့လူမှုအတိုင်းအဝိုင်းတွေစီမှာအစိုးရရဲ့အကာအကွယ်နဲ့ပြန်သွားခွင့်ပြုဖို့ကိုလည်းကုလသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်ဘက်ကနိုင်ငံရေးအာဏာတချို့ကိုဖြေလျှော့လိုက်ခြင်းကလေးကစပြီးတော့ဖော်ဆောင်နေတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရည်ညွှန်းပြီးတော့အပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေဆက်ဖြစ်နေတာကိုလည်းကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာမှတ်ချက်ပြုပြီးတော့ဖော်ပြထားပါတယ်။အခုအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာလှုပ်ဆောင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူးရှင်။
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကဖြစ်ခဲ့တဲ့ကျန်းဖက်တိုက်ခိုက်မှုကိုဥဆောင်စီစဉ်ခဲ့တဲ့ဆိုပြီးတော့ဆွဲချက်တွေနဲ့ယာယီထိမ့်သိမ်းခံမှုကနေအယူခံနဲ့ပြန်လွတ်ပြီးနိုင်ပိုင်းကြမှာပဲပါကစ္စတန်ရဲတပ်ဖွဲ့ကသူ့ကိုပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်။လူပေါင်း166ဦးသေဆုံးခဲ့ရတဲ့မွန်ဘိုင်းမြို့အကျန်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ပါကစ္စတန်နိုင်ငံမှာတရားစွဲခံထားရသူ9ဦးထဲကတူဖြစ်တဲ့ဇာကီရာမန်လက်ဗီကိုပါကစ္စတန်နိုင်ငံသားတူဦးကိုပြန်ပြီးဆွဲမှုနဲ့ဥပဒေကြောင်းအရတရားဝင်ဖမ်းဆီးထိမ့်သိမ်းလိုက်တာဖြစ်ပါတယ်။လော့ဗီကိုအင်္ဂါနေ့ကရုံးထုတ်ခဲ့ရမှာသူ့ရဲ့မှုကို၂ရက်အတွင်းအထောက်အထားနဲ့တင်သွင်းဖို့တရားသူကြီးကရဲတပ်ဖွဲ့ကိုညွှန်ကြားလိုက်ပါတယ်။မွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့လော့ဗီကိုပါကစ္စတန်တရားရုံးကအခုလစောပိုင်းမှာအာမခံနဲ့လွှတ်လိုက်ပြီးမဲ့သူ့ကိုဆက်ပြီးတော့ထိန်းသိမ်းထားဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တရားခံရှင်းနေဘက်ကတရားရုံးမှာအောင်မြင်စွာအယူခံဝင်နိုင်ခဲ့တဲ့အတွက်သူ့ကိုအမေရိကန်ဒေါ်လာ1000နဲ့ညီတဲ့အာမခံနဲ့ဗဟိုတရားရုံးကနေပြီးတော့တင်းလာနေမှာလွှတ်ပေးခဲ့တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာအိန္ဒိယဆွေကဒေါ်လာထွက်ခဲ့ပြီးတော့ပါကစ္စတန်တာမတ်ကြီးကိုချက်ချင်းပြီးတော့ဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းဂျမ်မီကြောင့်မနစ်ကဟိုင်ယန်တိုင်ဖွန်းမုန်တိုင်းထိခဲ့လို့ပြည်လဲထူထောင်ရေးလှုပ်ဆောင်နေတဲ့ဒေသတွေမှာပါအပါဝင်လူ29ဦးထဏ်မင်းနဲ့သေဆုံးခဲ့ရပြီးတော့10ဦးပျောက်ဆုံးနေပါတယ်လေတိုင်းအားက40မိုင်ရှိခဲ့ပြီးတော့လေပြင်းအား50မိုင်ရှိခဲ့တဲ့ဂျန်မီမုန်တိုင်းကတောင်ပိုင်းမင်ဒါနာအိုကျွန်းမှာမိုးရေသက်သက်ထန်ရွာခဲ့ပြီးတော့တံတားတွေကျိုးပေါက်ခဲ့ရတာကြောင့်ဒေသခံထောင်ပေါင်းများစွာကယ်ဆယ်ရေးစခန်းတွေကိုရွှေ့ပြောင်းခဲ့ရပါတယ်။မုန်တိုင်းကအရှိတ်ကျန်းတဲ့အလယ်ပိုင်းကျွန်းတွေချီကိုရွေ့ရှားခဲ့ပြီးဖြစ်ပြီးတော့အဲ့ဒီမှာအင်္ဂါနေ့ကတိုက်ဆုံမှုအများကြီးဖြစ်ပွားခဲ့တာပါ။ ဒေသစံတော်ချင်းအင်္ဂါနေ့မွန်လွဲပိုင်းမှာဆိုရင်မုံတိုင်းဘဟုကဤလွိုင်လိုမျိုးအနောက်မြောက်ဖက်မိုင်80လောက်မှာရှိပြီးတော့တနအီကို12မိုင်နှုန်းနဲ့အနောက်ဘက်ကိုဥတီပြီးတော့ပူလာဝမ်ကျွန်းဘက်ကိုရွေ့ရှားနေပါတယ်အရှိချမ်းကကဲဘာလိုဂန်မျိုးတောင်ပေါ်လမ်းနာမှာမြေပြိုလို့ဖန်ကားနှစ်စီးနဲ့အင်6လုံးမြေပြိသွားပြီးတော့လူ12ဦးသေဆုံးရပါတယ်စီပောင်းရခရိုင်မှာတော့စမ်းကြောင်းလေးတစ်ခုဘင်းသားကအိမ်မှာရုတ်တရက်ရေတက်လာလို့မိသားစုတစ်ခုလုံးလူ10ယောက်သေဆုံးသွားရပါတယ်။အိမ်မြို့မှာပဲနောက်ထပ်3ဦးလည်းပျောက်ဆုံးနေပါတယ်ရှင်
။မလေးရှားနိုင်ငံမှာဆယ်စုနှစ်တစ်ခုအတွင်းမှာအဆိုးအဝါဆုံးဖြစ်သွားခဲ့တဲ့ရေကြီးမှုကြောင့်လို့လူပေါင်း2,000ခွဲကျော်ဥယျာဉ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့အာဏာဝင်တွေကပြောကြားလိုက်ပြီးတော့ဒီကိစ္စပေါ်မှာအစိုးရရဲ့တုံ့ပြန်မှုနှောင့်နေတယ်ဆိုတဲ့ဝေဖန်မှုအစ်စ်တွေလည်းထွက်ပေါ်လာပါတယ်။တိုင်းပြည်ရဲ့ရှေ့မြောက်ပိုင်းဒေသမှာဖြစ်ခဲ့တဲ့ရေကြီးမှုတွေကြောင့်သေဆုံးသူ22ဦးရှိလာတဲ့အချိန်မှာပဲတမူထူးခြားစွာရေကြီးနေတဲ့အတွက်ကယ်ဆယ်ရေးဌာနတွေကိုကယ်ဆယ်ရေးဝန်ထမ်းတွေအရောက်သွားဖို့အတွက်အခက်အခဲရှိနေတယ်လို့အမျိုးသားလူညွေးကောင်စီ NSC ရဲ့သဘောပီးရန်ရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။ဒီဇင်ဘာလ31ရက်နေ့ဗုဒ္ဓဟူးနေ့ထိမိုးတွေဆက်ပြီးတော့ရွာနေအောင်မယ်လို့ဒေသတွင်းသတင်းတွေကပြောပေမဲ့လို့ကူလာခရိုင်းနဲ့ကူတာဘိုရက်စ်အရက်တွေမှာရေကျနေတဲ့အရေးလက္ခဏာတွေတွေ့ရပါတယ်။ရေကြီးတဲ့ပြဿနာကိုအစိုးရကတုံ့ပြန်လှုပ်ဆောင်ဖို့နှိမ့်ကွေးတယ်လို့ဝေဖန်လဲခံရပါတယ်။ရေတက်မှုတွေကြောင့်ဒီလမ်းတွေကားလမ်းတွေတွာလာမရဖြစ်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလည်းတိတိတသာအဟန့်တားဖြစ်နေပါတယ်။အင်းဒီချင်းထိုင်းနိုင်ငံတောင်ပိုင်းမှာလည်းရေကြီးမှုကြောင့်မလို့လူ15ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ရေကြီးမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအမေရိကန်နိုင်ငံဟာဝိုင်မှာသမ္မတဥပဒေမှနဲ့ဂေါတီးတွားရိုက်နေတဲ့ဓာတ်ပုံတွေထွက်လာတဲ့အတွက်ဝေဖန်မှုအများစုဟာဝန်ကြီးချုပ်နက်ဂျက်ရက်ဇက်ကိုဥတီပြောဆိုကြတာဖြစ်ပါတယ်။မလေးရှားနိုင်ငံအရှိမြောက်ပိုင်းနဲ့ထိုင်းနိုင်ငံတောင်ပိုင်းတွေဟာမုတ်တုံမှုတွေကြောင့်နှစ်စဉ်ရေကြီးတဲ့တံကိုခံရပြီပဲဒီနေ့ဟာအခါတိုင်းနှစ်တွေထက်မိုးပိုများတယ်လို့ဆိုရပါမယ်ခင
်ဗျာ။ချက်နာဒေတာက2ဦးအပါအဝင်ရုရှားအရာရှိနောက်ထပ်4ဦးကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ကုလသမဂ္ဂကတင်းလာနေမှာပဲတန်းခတ်အရေးယူမှုပြုလုပ်လိုက်ပါတယ်။ရုရှားအရာရှိတွေအကောက်ခွန်တွေနဲ့ပတ်သက်ပြီးတော့မတမာမှုအကြီးအကျယ်ပြုလုပ်ထားတာကိုဖော်ထုတ်ခဲ့တဲ့2009ခုနှစ်မှာအကျဉ်းဆောင်တွေမှာတည်ဆုံသွားရတဲ့ရှေ့နေစာကေမက်နစ်ကီရဲ့နာမည်ကိုအစွဲပြုပြီးတော့အရေးယူပိတ်ဆို့မှုဥပဒေထုတ်ပြန်တာပါ။မစ္စတာမက်နစ်ကီဟာရိုင်းနှက်ခံရပြီးတော့တခြားယောဂါတွေကိုလည်းစေကူတာခွင့်မရခဲ့လို့တည်ဆုံသွားရတာဖြစ်ပါတယ်။
ပြင်သစ်အလှပြင်ပစ္စည်းကုမ္ပဏီထံကနေပြီးတော့အနည်းဆုံးဒေါ်လာ5သိန်း၄ညာယူခဲ့မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူ LS Navalny ကိုရုရှားတရားရုံးကနေပြီးတော့ပြစ်ဒဏ်ဆင်လိုက်ပါတယ်။အသက်38နှစ်အရွယ်ရှစ်နှစ်လည်းဖြစ်ဘလော့တွေရေးသားသူလည်းဖြစ်တဲ့ Navalny ကိုတရားလိုဘက်ကအစိုးပြုထားတဲ့ထောင်ဒဏ်10နှစ်ထက်အများကြီးလျှော့ပြီးတော့တရားရုံးကနေပြီးတော့ဆိုင်းငံ့ပြစ်ဒဏ်3နှစ်ခွဲဆင်လိုက်တာဖြစ်ပါတယ်။ Navalny ရဲ့ညီဖြစ်သူ Oleg ကိုလည်းအလားတူ3နှစ်ခွဲပြစ်ဒဏ်ချမှတ်လိုက်ပြီးမဲ့သူ့အနေနဲ့ထောင်ချခံရမှာဖြစ်ပါတယ်။LS Navalny ကိုအစိုးရကထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ Only Navalny ကိုအကျဉ်းချလိုက်ခြင်းဖြစ်နိုင်တဲ့အကြောင်း VOA Moscow ဘယူရိုအကြီးအကဲဖြစ်တဲ့ Daniel Schraff ကသတင်းပေးပို့ထားပါရခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုမအေးတန်တာကြောင့်ねကုသားညုံဦးတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။လက်ဘရောင်းတောင်အရေးနဲ့ပတ်သက်လို့တရုတ်တန်ယုံရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားတဲ့တက်ကြွလှုပ်ရှားသူ3ဦးကိုဂုံမြို့နယ်တရားရုံးကနိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှန် 905 အပါအဝင်ပုံမှန် 9 ခုနဲ့တရားစွဲဆိုခဲ့ပြီးအင်းစင်ထောင်ကိုပို့ခဲ့တယ်လို့တရားရုံးကိုတက်ရောက်ခဲ့သူတွေကပြောပါတယ်။လက်ဘရောင်းဘက်မှာလည်းတပိတ်စခန်းဖွင့်ထားတဲ့ဒေသခံတွေကိုလူစုခွဲပေးဖို့အာဏာပိုင်တွေကတောင်းဆိုနေပြီးမိသက်ကားတွေနဲ့လုံခြုံရေးအင်အားအပြည့်အဝကိုလည်းချထားတယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောင်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ29ရက်နေ့ကတရုတ်တန်ရုံးရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားကြတဲ့ယာနဲ့ချီရှိတဲ့အင်အားစုတွေတဲကမတ်နော်အုံးလှဘိုးကြီးဟောင်းနေမျိုးစဉ်ဒေါ်စိန်ထွေးတို့3ဦးကိုတကုံတရားရုံးကနေပုံမှန်9ခုနဲ့တရားစွဲဆိုခဲ့ပြီးအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ဆိုပြီးတရားရုံးမှာတောရောက်နားထောင်ခဲ့တဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်တန်နာကဆိုပါတယ
်ပုံမှန်အလုံး9ခုနဲ့တရားစွဲဆိုပြီးခုအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ခုလောလောဆယ်3ယောက်ကိုနေမျိုးစဉ်ရတော့စိန်ထွေးရတော့နောင်းလာရပေါ့နော်အဲတရားရုံးမှာကြားရတာတော့ကျန်တဲ့၄ယောက်နာမည်တွေကိုလည်းကြားရတယ်ဒါပေမဲ့အဲ၄ယောက်တရားတင်ထုတ်ပိုင်ပါတယ်ပေါ့နော်ကိုတင်ထုတ်ပိုင်ပါတယ်ကိုတန်းစီနောက်ပြီးတော့ကိုတန်းစီဘယ်ရန်ဆိုတာပါတယ်နောက်တစ်ခါဒေါက်တာမျက်နှုခိုင်ပါတယ်ဒေါ်စန်းစန်းမြင့်တောင်တကုံဆိုတာပါတယ
်ဒီထဲမှာတရားစွဲဆိုခံထားရတဲ့နောက်ထပ်၄ဦးထဲမှာပါတဲ့ကိုတန်းစီကတော့သူကလည်းရဲစခန်းကလာဖို့အတွက်ဖုံးဆက်နေကြောင်းနဲ့သူတို့ဆန္ဒပြတာဟာလက်ဘရောင်းရေးကိုဖြည့်ရှင်းပေးဖို့တောင်းဆိုခဲ့တာဖြစ်ကြောင်းပြောပြပါဗျာ
然后老给烧了，烟雨上了烟没起，我别看在里面没别路嘞，就是烟没起，我找跟我第一天给烧了，就是我第一天嘛，不是别路白话，没别家嘞，五千的没起来钱，第一上那边的路就叫，就是没过年的说啥个的，第二姑娘路吧，没第二五吧，然后屋里呀，没第二五路就是说钱拿吧，喏。
第二岁数看那样的对那不得路，阿妈跟白路面昂路他嘞对，屋里照样。第二面大木没起无所比，第二路到心里乌萝卜上啊说话嘞。
哎呀的嘛，阿妈跟白路面昂路就那样拿咖啡有得来卡，这个人要么就伊喏，年久的屋里不嘛十七六年老老板也单呢，阿苦路三那跑出屋的也苦，阿妈跟白路面昂不嘛的得打咯。啊啥比如来说点点当我们去过。啊我接着说第三位的有点第二说还没打过啊第二说也不会去接的接着不会打我们。哦农业的阿里巴巴的话呢你们那个呢然后都拿阿里巴巴的嘛必须说啊拿到你这个边乐的不能。看来你们现在嘛这个的只要那个朋友你们啊那边我能够必须说啊你们有朋友的第二说出来的。啊，后来这个只要占用些嘛，皮啊刚拿出去了，皮啊说是变老皮啊嘞，不皮的木老皮啊，对，只要那个只要占用那不带东西，那么看木，因为是都无里皮来。
那边老马罗，你呀，等看他呀嘞，提大个你个，你妈我包钱是要看他的，该伢子看光嘛，特别是看旁边三那边的家吧嘞，没你个罗，钱是要那个皮皮，都让里面那个变皮布做当手你家了吧，俺那边那边个。这个内门的白啊，露宿快步表示那边，米达家里呢，龙江人安阿里，人内白嘛，多吃茶汤木的西来手臂，三来月个，提大个都个手吧嘞。
我给今天今天红糖送给你的，这马路那边的青山坡弄，阿那边那个啥红糖老在嘛，米达家里呢，这是家里哇，茶汤那个地的，安阿多个云南的吃茶汤的嘛，妈们那个哦，坡弄这边呢，哦，比较露宿出山鸟的西来嘛。
来吧，老爷呢不得了。比如比把这桩楼下头的，南岸也破碎了，而也被破碎了一边。美国南岸阿来，对查查送人十三亩的楼被我当手你了吧？
长期在比如的天堂，买一一码的天被不给了，批发的先。古电价比马高了 ，Internet 赛跑跑春看样木匠报价踹开下的 ，TNW 有限个棉麻比马变么啦？说来讲嘛 ，American 比老苏马有南岸的个马娃四文三你查的。苗国里亚高上金球恩古六镇的沙加呢不得比，苗马布瑞特对家马四文山尼家那哇，苗国里亚呢坦德曼伊尼萨的苗马尼呢，迪沙加古用电变大了，比如 DVD 出来以后，噜噜啦啦维尤根西巴姆拉说的美国透明瑞加西尼那哇，比如说我罗古昂耶毛毛加表表被挖乌线。
年不完的 interview 哈达斯加古 ，Christmas 尼玛有些有毛尼亚玛用电表达没了，今年给一笔 ，online 不嘛嘞 ，download 酸奶样 ，Disa 加古没内容啊 ，Disa 嘛啦那生癌尼玛 ，Sony 加偏丢给了吧 ，YouTube 尼亚没有干的 download 录音哦 ，Sony 加的先 download 亚有没酸 ，American dollar 超多啦，没忙为超长尼巴加点嘛嘞，七八嘞。因为虽然了这个苗国人呢，虽然你在木西街的路，但是虽然了这嘛嘞，但那么你在木瑞西尼的嘞，你嘛那个嘛，地苗国人刚上跟中安国对二他嘞在搞过，直接被面接受那边啦，苏拉瑞嘞，美国托木瑞西拉巴嘞，地前呢不得比着，你嘛伊里那该片，到那也没有等啊，古罗东得巴嘞。
哎，那是现在嘛，我嘛 ID 哥们的管理比较比较高，我长了路比较，哈啦，最近的路啦，技术的方面嘞，他们抢位啦，没有啊罗。李伯妈咯，苏亚不搞我，那大文现在都是不搞我。大面没，干大面路没填木，下面一路是干没有嘛，面皮都起的崩山没有，面皮都起来的崩山没有起着。阿拉班内呢，苏亚阿班内呢，昆明内呢，他们是有偏的。
在那边有些我表演，江派木西奈奈路青桥木瑞西尼拉将 ，American 有些龙眼多么面个，表达我年白给拉将，迪加古么表我，比个特林白龙啊，索尼个有等个了吧？你话那眼有些用的出马了，迪加古表达我平时那边么对呀对吧？我，但有没咯？那个那个迪加古那个新闻啥的，你妈比都的出个，迪加古不比了，之前在这边偏的路嘞，过龙岛一片的啥意思啊？今面在那边打片都，古破了名啊 ，VO 一个表白嘞。
阿弟 interview 出来在讲了，之前那个马比罗来说了，都啊好马嘞都。家门是个三楼啊，这个楼开的，你全校他来的。咱们苦就那加大加到的 ，American 嘛，那户家不弄的不，家老家的一个咯，就就丢在家了，明年就那啥嘛。还有你妈来几年了？反正就是咱们的苏安的那样的，你苗古里啊，那地方都是咱们人生三亩，干土头那的，看到了吧？
ဒီမှာပြပါမလားမပြပါဘူးလားဆိုတော့ကျွန်တော်သိမသိရဘူး။ဘာဖြစ်လို့လဲဆိုတော့ဟိုတော်တော့ကဆင်းလက်ဘာသာပြန်တဲ့စာအုပ်ကိုတော့မှသူပြန်သိမ်းသွားရတယ်ဟာ။အဲ့လိုကမ်းတော့သူပြရင်းတယ်တော့မထင်ဘူး။ဘယ်လိုပဲဖြစ်ဖြစ်လေသူတို့ဟို pirate ခွေရတော့ကျွန်တော်တို့ဗမာနိုင်ငံကိုတော့ဝင်ပါပဲအဲ့ကြမှာပဲကြည့်ရအောင်ပါပေါ့။ပို့ပြီးတော့ဟိုစိတ်ဝင်စားဖို့တော့ကောင်းတာပေါ့နော်။
ရုပ်ရှင်ထဲမှာတော့ American ထောက်လှမ်းရေးကအသစ်ခံထားတဲ့သတင်းတော်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ကိုလှုပ်ချက်မှုစူးစမ်းကြတာပါအခုပြည်တွင်းမှာ The Interview ရုပ်ရှင်ဇာတ်ကားကိုကြည့်ရှုခွင့်ရလာခဲ့ပေမဲ့လည်းပြည်သူတွေကြားအခြေအနေပြည့်ပြည့်ရှိနိုင်မလားဆိုတာကတော့စောင့်ကြည့်ရမယ့်သဘောမှရှိနေသေးတယ်လို့မြန်မာတိုင်းသတင်းဌာနရဲ့အေဒါဂျိုဥဒိယဆောကပြောပါတယ
်ဒါပေမဲ့ခက်တာကသူတို့ကဆိုနီယာပေးရဆိုလို့ရှိရင်ဒီ original ကလာအောင်ပဲမြန်မာဆောင်လာမထုတ်ဆိုမြန်မာလူစုကြားမှာတော့အများကြီးမပြန့်နိုင်သေးဘူးပေါ့နောက်ပိုင်းနောက်ချင်းဖြစ်လာအောင်
မြောက်ကိုရီးယားကဒီရုပ်ရှင်အတွက်ဝေဖန်ရှုတ်ချခဲ့တယ်လို့ Sony ရုပ်ရှင်ကုမ္ပဏီရဲ့ကွန်ပျူတာတွေကိုလည်းဒီလအစောပိုင်းမှာဖောက်ထွင်းခံခဲ့ရပြီးတော့အဖို့တန်သတင်းချက်လက်တွေနဲ့အတူလျှို့ဝှက်ချက်တွေပါခိုးယူခံခဲ့ရတာပါဒီစိုက်ဘာတိုက်ခိုက်မှုကိုမြောက်ကိုရီးယားကလုံဆောင်တယ်လို့ American ဆိုရကဆွဆွဲထားပေမဲ့မြောက်ကိုရီးယားကတော့ဒါကိုညှင်းဆို့ထားပါတယ် American သမ္မတ Barack Obama ကလည်း Sony ကဒီကားကိုယုံတင်မပြဘူးလို့ပြောခဲ့တာအမှားတရားလို့ပြီးခဲ့တဲ့သတင်းတစ်ပတ်မှာပြောကြားခဲ့ပါတယ်အခုကန့်သတ်ထားပေမဲ့ယုံတင်ပြဖို့လုပ်ပြီးတော့အများကြီးအောင်စီစဉ်ပေးတာကြောင့် Mr. Obama ကလည်းကြိုဆိုတယ်ဆိုပြီးတော့ပြောဆိုထားတာပါခင်ဗျာ
ကိုအောင်ရဲမောင်မောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့တိုင်းရင်းဒေသဘက်ကသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။တိုယိုတိုင်းကုမ္ပဏီကနေစောက်လုပ်ဖို့ရာထားတဲ့မွန်ပြည်နယ်ရေးမြို့နယ်အန်ဒင်းကျေးရွာကြောင်မီသွေးသုံးလျှက်စစ်ထားအပြီးစီမံကိန်းကိုဒေသခံတွေရဲ့ဆန္ဒနဲ့ထတ်တူမွန်လန်းနိုင်ငံအဖွဲ့အစည်းဖြစ်တဲ့မွန်ပြည်သက်ပါတီကလည်းဥဆောင်ကန့်ကွက်သွားမယ်လို့ဒီကနေ့အန်ဒင်းကျေးရွာမှာပြုလုပ်တဲ့လူမှုရှင်လင်းပွဲအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်အန်သင်းကျေးရွာမှာတည်ဆောက်ဖို့ရထားတဲ့ကြောင်မီတွေတုံးဒါအပေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီးဒီကနေ့မှာမွန်ပြည်သက်ပါတီအဖွဲ့နဲ့ဒေသခံတို့တွေ့ဆုံဆွေးနွေးပွဲကိုအန်သင်းကျေးရွာမှာပြုလုပ်ခဲ့ပါတယ်။ကြောင်မီတွေစက်ယုံရတရေးကိစ္စနဲ့ပတ်သက်လို့ဒေသခံတွေရဲ့ဆန္ဒအတိုင်းမွန်ပြည်သက်ပါတီကနေကြိုးပမ်းတားဆီးသွားမယ်ဆိုပြီးမွန်ပြည်သက်ပါတီဘက်ကဒေသခံတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တယ်လို့အစည်းအဝေးတက်ရောက်သူရေးမြို့နယ်လူမှုအကျိုးဆောင်ဖွဲ့ရဲ့အသွင်းအမှုကိုအောင်နိုင်ဝင်းက VOA ကိုခုလိုပြောပါတယ
်ဒီမွန်ပြည်သက်ပါတီကသဝဲခရိုင်ဥက္ကဋ္ဌဦးနိုင်မင်းကသူတို့ပါတီရဲ့ဆိုတာကိုပြင်ညာတယ်သူတို့ပါဒေသခံပြည်သူတွေနဲ့အတူတစ်ချက်သေးပဲဒီ NGO ချုပ်ပြီးစက်ရုံစီမံကိန်းကိုတန့်ဖွဲ့တယ်သူတို့သဘောမတူလို့ရှိရင်ဒီဟာကိုသူတို့ဥဆောင်ပြီးတော့ညှိနှိုးဆောင်နဲ့တန့်ဖွဲ့သွားမယ်လို့ပြောတယ်ပြီးတော့စီမံအစိုးရအနေနဲ့လည်းပြည်သူစံနာကိုနှေးထားနေတဲ့ကာလဖြစ်တဲ့အတွက်ပြည်သူတွေကညီညီဝိညာဉ်နဲ့ဒီကောင်ကိုခိုင်းကနာမကွဲပဲနဲ့အားလုံးဒီနေ့တဲ့တန်နေနဲ့တန်ကွက်ဖို့သူကစိုက်တွန်းပြောဆိုသွားတယ်
ဒီစည်းဝေးမှာမွန်ပြည်သက်ပါတီအနေနဲ့ကြောင်မီတွေဆက်ယုံစီမံကိန်းလှုပ်ဆောင်မှုအပေါ်မှာပြည်သူတွေရဲ့သဘောထားကိုမေးမြန်းခဲ့တယ်လို့လည်းကိုအောင်နိုင်ဝင်းကအခုလိုဆက်ပြောပါတယ
်ဒီပွဲမှာပဲစက်သားတွေကိုတန်ဆတ်သူရှိနေတန်ဆတ်တယ်ထောက်ခံတယ်ဆိုလည်းထောက်ခံတယ်အဲ့ဒီဟာကိုခါလဲဆက်ရောက်လာတဲ့ဒီကအဲ့ဒါတစ်ထောင်လောက်ရှိတာပေါ့အဲ့ဒါတစ်ထောင်လောက်ကတကြီးတကြီးပဲပဲအာဒီဆောင်ကိုဝိုင်းဝေးဟိုအတန်နဲ့ဆန္ဒပြုပြီးတော့ကန့်ကွက်ကြတယ်ဒီနေ့ပွဲမှာတော့ဒီမွန်ပြည်သက်ပါတီပါဝင်ဒီဒေသခံတွေကတကယ်နဲ့ဒီကဒီပူပေါင်းပါဝင်ပြီးတော့ကန့်ကွက်မှာကို
ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာရေးမြုံနယ်ခံဆရာတော်တွေနဲ့ဒေသခံတွေကနေအန်သင်းကျေးရွာမှာတည်ဆောက်ဖို့ရထားတဲ့ကြောင်မီတွေတုံးဒါအပေးစက်ယုံကိုရပ်တန့်ပေးဖို့အတွက်မွန်ပြည်သက်ပါတီဗဟိုဌာနချုပ်ကတာဝန်ရှိသူတွေကိုတင်ပြအကူအညီတောင်းခံခဲ့တဲ့အပေါ်မှာမွန်ပြည်သက်ပါတီကနေအောက်ခြေသည့်တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့တာလည်းဖြစ်ပါတယ်ဒီလိုလူထုတွေ့ဆုံရှင်းလင်းပွဲကိုမွန်ပြည်သက်ပါတီထဝယ်ခရံဥက္ကဋ္ဌနိုင်အောင်မငေးဦးဆောင်တက်ရောက်ခဲ့တယ်လို့အန်သင်းကျေးရွာနီးတစ်ဝက်ရွာ900ကဆရာတော်တွေဒေသခံစုစုပေါင်း1000ကျော်တက်ရောက်ခဲ့ကြပါတယ်ဒေသခံတွေအနေနဲ့ကတော့တိုယိုတိုင်းကုမ္ပဏီကနေကြောင်မီသွေးစက်ယုံတည်ဆောက်လာမဲ့အပေါ်စိုးရိမ်မှုတွေလည်းဖြစ်ပွားနေပါတယ်ဒီအပေါ်စက်ယုံရပ်တန့်ရေးအတွက်မွန်ပြည်သက်ပါတီကိုတင်ပြခဲ့တယ်လို့အန်သင်းရွာသူတူကမွန်ပါတာနဲ့အခုလိုပြောပါတယ်
ชาติตาโนนอยู่ระที่รันตอนราชมีตัวนาวก็ที่ตลอดทองกระปุยรอที่ดีกว่าก็ก็ห้าขนาดกามเลย
သူပြောတာကတော့ကုမ္ပဏီအနေနဲ့ရှေ့ဆက်ပြီးကြောင်မီသွေးသုံးဆက်ယုံတိဆောက်ရေးအတွက်လှုပ်ရှားလာမယ်ဆိုရင်ကျမတို့ရွာသားတွေတဲ့မွန်ပြည်သက်ပါတီကနေဘလို့ရက်တီပေးမလဲဆိုပြီးရွာသားတွေကတင်ပြခဲ့တယ်ကျမတို့အနေနဲ့ကတော့ဒီစီမံကိန်းကိုလုံးဝလိုမရှိဘူးဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါဒီရှင်းလင်းပွဲကိုဥဆောင်ကျင်းပခဲ့တဲ့မွန်ပြည်သက်ပါတီထဝယ်ခရံဥက္ကဋ္ဌပါဝင်အခြားဖွဲ့ဝင်တွေကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလိုင်းခက်ခဲကြောင့်ဆက်သွယ်လို့မရရှိခဲ့ပါဘူးဒီဆက်ယုံစီမံကိန်းရဲ့ကောင်းကျိုးဆိုးကျိုးနဲ့ပတ်သက်ပြီးတော့ဒေသခံတွေနဲ့နိုင်ငံရေးပါတီလှုပ်တော်ကိုယ်စားလှယ်တွေကြားမှာအမြင်ကွဲလွဲမှုတွေရှိနေပါတယ်ဒီဇင်ဘာလ28ရက်နေ့မှာလဲကြောင်မီရီတုံးဒါအပေးစက်ယုံတိဆောက်ရေးယာရချက်စီမံကိန်းကိုတိဆောက်နိုင်ရေးအတွက်ဒိုယိုတိုင်းဂရုကုမ္ပဏီနဲ့ဝင်းယောင်ချီဦးကုမ္ပဏီတို့ကနေရေးမြုပ်နဲ့ဒေသခံတွေကိုလျှက်စစ်စက်ယုံနည်းပညာပေးရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်မီရီတုံးစက်ယုံစီမံကိန်းဟာကောင်းကျိုးနဲ့ဆိုးကျိုးတုံသွဲပြီးရှိနေပေမဲ့ တည်ရဖွံ့ဖြိုးရေးအတွက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုအပိုင်းအရနိုင်ငံခြားကော်မတီတွေနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်မြင့်မြင့်တန်းကပြောပါတယ်ဒါပေမဲ့ဒေတာခန့်တွေအနေနဲ့ကတော့ဒီကြံမွေးသေးသုံးဆက်ယုံရတဲ့ရေးဆိုဆက်လက်အရေးဆိုတိုက်ပွဲဝင်သွားမယ်လို့အန်သင်းရွာခန့်တက်ကြလှုပ်ရှားသူမိဆိုင်စောင်းကပြောပါတယ
်ကြံမွေးသေးအစားဝင်လာတဲ့အခုထိပေါ့နော်ဒီမှာတော့လေဒီမှာတက်တလာပြီးကြလာတက်ပြီးတော့စူးစားပြီးတော့ကာကွယ်သွားမှာပါလို့ရတာပေါ့နော်
ရင်းမြို့နယ်အန်သင်းချေရွာမှာတည်ဆောက်မဲ့1280မီဂါဝတ်ထုတ်ကြောင်မီးသွေးစက်ရုံစီမံကိန်းကိုအကောင့်ထဲပို့ဖို့အတွက်ဒူယူထိုင်းကုမ္ပဏီက2014ခုနှစ်နှစ်စန်းပိုင်းမှာစတင်ကွင်းစင်းလေ့လာတိုင်းတွာခဲ့ပြီးအမေရိကန်ဒေါ်လာတန်1900အကုန်ရခန့်တည်ဆောက်မှာဖြစ်တယ်လို့အနှစ်30စီမံကိန်းနဲ့လဲပတ်သွားမယ်လို့လည်းစီမံကိန်းအချင်းချုပ်မှာဖော်ပြထားပါတယ်ခင်ဗျာ
။ထိုင်းချေဆိုင်ဗီအိုသတင်းထောက်နိုင်ကွင်းအိမ်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။မြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီမှာရပ်ပြီးသောရရှင်တို့အတွက်နှစ်သက်ကူရာသီတည်တချင်းလက်ဆောင်ထုတ်လွှင့်ပေးခြင်းပါတယ်။ရဘကာဝင်းတီဆိုထားတဲ့ Happy New Year ကိုနားဆင်ကြည့်ကြရအောင်ပါရှင
်냔냔가자라비
နှစ်သက်စီကိုကူးပြောင်းတော့မယ်နှစ်သက်ကိုအခါသမယမှာသောရရှင်များနဲ့မြမပြည်သူပြည်သားပေါင်းစိတ်ချမ်းသာကိုချမ်းမာရှိကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်ကောင်းတောင်းပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်များမင်္ဂလာညချမ်းပါရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ2532 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။မကြခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။အခုရင်ဆုံးတော့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါတော့မယ်ရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်။
2014ခုနှစ်ကုန်ဆုံးသွားတဲ့ဒီသတင်းပတ်အတွင်းမှာပဲနေတုမာမိတ်တပ်ဖွဲ့ရဲ့73နှစ်ကြာအာဖဂန်နစ္စတန်နိုင်ငံအတွင်းတိုက်ခိုက်ရေးတာဝန်တွေပြီးဆုံးသွားပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးမှာအခမ်းကဏ္ဍသစ်တစ်ခုကိုဖွင့်လှစ်လိုက်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်ထောင်စုအပေါ်အကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတဟောင်းဂျော့ဂျ် W. Bush က
On my orders,The United States military has begun strikes.
အခါဒါဂျမ်ဖက်ဖွဲ့ရဲ့လေကျင်းစခန်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့စတင်ထိုးစစ်ဆင်နွှဲပြီးဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။အခုတော့အမေရိကန်ပြည်ထောင်စုရဲ့တပ်တန်းအရှိကြဆုံးမြေပြင်စစ်ဆင်ရေးစစ်ပွဲကြီးလည်းပြီးဆုံးသွားခဲ့ပါပြီ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာကျင်းပခဲ့တဲ့အခမ်းအနားမှာနိုင်ငံတကာလုံခြုံရေးထောက်ပံ့မှုတပ်ဖွဲ့တမူဗိုလ်ချုပ်ကြီးဂျွန်ကမ်ပေကအခုလိုပြောပါတယ
်။ Today marks the end of an era.
ဒီနေ့မှာခေတ်တစ်ခုဆုံးသက်ပြီးနောက်ထပ်အသစ်တစ်ခုအစပြိုးလိုက်ပါပြီ။ဒီနေ့မှာနီတိုးမဟာမိတ်အဖွဲ့ရဲ့တိုက်ခိုက်ရေးတာဝန်တွေလည်းပြီးဆုံးသွားပါပြီ။73နှစ်အတွင်းထူးခြားတဲ့အောင်မြင်မှုတွေရခဲ့တယ်လို့ကြီးမားတဲ့ပေးဆက်မှုတွေလည်းရှိခဲ့ပါတယ်။အထူးသဖြင့်ထောင်နဲ့ချီတဲ့မဟာမိတ်တပ်ဖွဲ့တွေနဲ့အာဖဂန်စစ်တပ်နဲ့ရဲရဲရှိတွေဟာစစ်ကြောင့်ကြီးမားနေတဲ့ဒီတိုင်းပြည်ရဲ့အနာဂတ်ကောင်းကျိုးအတွက်သူတို့ရဲ့အသက်တွေကိုပေးဆက်ခဲ့ကြတာပါ။အ
ာဖဂန်လူကြိုရေးချန်ပီဟာနစ်ဖ်အက်ဒမာကလည်းအခမ်းအနားမှာအခုလိုပြောကြားခဲ့ပါတယ
်။
အာဖဂန်သမ္မတအာရှဖ်ဂန်နီကိုစားရောအာဖဂန်ပြည်သူတွေကိုစားရောနေတိုးမဟာမိတ်တပ်ဖွဲ့ရဲ့2012ခုနှစ်ထဲကဂျိုးပန်းချက်တွေပေးဆက်ခဲ့တာတွေအတွက်ကျေးဇူးတင်ကြောင်းကျွန်တော်ပြောချင်ပါတယ်။ကျွန်တော်တို့ရဲ့ရုံးကန်တိုက်ပွဲတွေအတွက်ပေးဆက်ခဲ့တာတွေဟာသိတ်ကိုကြီးမားပါတယ
်။73နှစ်ကြာစစ်ပွဲတွင်အမေရိကန်စစ်မှုထမ်း2000လောက်ပါဝင်နေတိုးမဟာမိတ်အဖွဲ့ကတပ်ဖွဲ့ဝင်3500လောက်ကြာဆုံးခဲ့ပါတယ်။စစ်ကြောင်းကုန်ကြားဆိတ်ကဒေါ်လာသန်းပေါင်း1000လောက်ရှိခဲ့ပါတယ်။ဒါကြောင့်လေဒီစပွဲဆုံးသက်ရေးကသမ္မတဥဘာမာဆိုးရအတွက်အဓိကဦးစားပေးတာဝန်တစ်ခုဖြစ်ခဲ့တာပါသမ္မတဥဘာမာကခုလိုပြောခဲ့ပါလေ
Our longest war will come to a responsible end and that gives us an opportunity
ကျွန်တော်တို့ဆင်နွှဲနေတဲ့အခြေချာဆုံးစစ်ဟာတာဝန်သိသည့်အဆုံးသတ်ရပါလိမ့်မယ်ကျွန်တော်တို့နောက်ပြန်ဆုတ်ပြီးတပ်ဖွဲ့ဝင်မိသားစုတွေရဲ့ပြည်ဆက်မှုတွေကိုပြန်သုံးသပ်ခွင့်ရပါလိမ့်မယ်ဒီနေ့ကျွန်တော်တို့ကိုမိသားစုတွေမိတ်ဆွေတွေနဲ့ဆုံတွေ့နိုင်ကြတာဟာဒီတပ်ဖွဲ့ဝင်တွေရဲ့ဆွန့်လွတ်တာဝန်ယူရတဲ့ပေးဆက်မှုတွေကြောင့်ပါအ
ာဖဂန်ကနေတပ်တွေပြန်ရုပ်သိမ်းရေးနဲ့ပတ်သက်လို့ဘယ်အချိန်မှရုပ်သိမ်းမယ်ဆိုတာကိုအခြေတည်ညှိနှိုင်းမှုတွေရှိခဲ့ပါလေဒီနှစ်မလအတွင်းကပဲနိုင်ငံတကာလုံခြုံရေးထောက်ပံ့မှုတပ်ဖွဲ့ကဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကအခုလိုသတိပေးခဲ့ပါတ
ယ် If we leave at the end of 2014 the
Afghan နေကောမှာကျွန်တော်တို့တပ်တွေထွက်ခွာသွားမယ်ဆိုရင်အာဖဂန်ရဲ့လုံခြုံရေးအခြေအနေဆိုးဝါးသွားပါလိမ့်မယ်လုံခြုံရေးအခြေအနေအားစိုးရင်ကြအခြေအနေကိုရောက်သွားနိုင်ပါလေဆိုပြီးဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ပြောသွားခဲ့တာပါစက်တင်ဘာလအတွင်းကပဲအချိန်တော်ကြာကြန့်ကြာနေခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့နေတိုးတပ်ဖွဲ့တွေအာဖဂန်လုံခြုံရေးတပ်ဖွဲ့တွေပေါ်တင်ဒန်းပေးဖို့နဲ့အကြံပေးအဖြစ်ဆက်လက်ရှိခွင့်ခွင့်ပြုမဲ့သဘောတူညီချက်ကိုအာဖဂန်နစ္စတန်ကလက်မှတ်ရေးထိုးခဲ့ပါတယ်သမ္မတဥဘာမာပေါ်အမြဲတစေဝေဖန်ခဲ့တဲ့ Republican ထက်လွတ်တော်အမတ်ဂျွန်မက်ကိန်းကိုယ်တိုင်ကအာဖဂန်နစ္စတန်နိုင်ငံအတွက်မျောလင်းချက်ရှိလာပြီဆိုပြီးအခုလိုပြောခဲ့တာပါ
I believe that we are now in a time
အမေရိကန်ပြည်ထောင်စုနဲ့အာဖဂန်နစ္စတန်နိုင်ငံကြားတင်းတော်တဲ့ထောက်ပံ့မှုတွေဆက်ပြီးစီရေးရာရောစီးပွားရေးအရပါလက်တွဲဖက်အဖြစ်ဂျိုးပန်းနိုင်တဲ့အခြေအနေအနေအထားတစ်ခုကိုရောက်နေပြီလို့သူယုံကြည်တဲ့အကြောင်းထက်လွတ်တော်အမတ်ဂျွန်မက်ကိန်းကပြောသွားခဲ့တာပါဒါပေမဲ့လည်းအာဖဂန်နစ္စတန်မြို့တော်ကဘူးဒေသခံတွေကြားမှာတော့အခြေအနေကိုသတိထားပြီးတော့အကောင်းမြင်နေကြတော့မှာပဲတချို့ကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုတိုင်းပြည်လုံခြုံရေးကိုဘာသာကိုတာဝန်ယူလာနိုင်တဲ့အပေါ်မှာဂုဏ်ယူပြီးတော့ပြောဆိုနေကြပါတယ်။တချို့တဲမှာပဲတချို့ကတော့နေတိုးမာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့ပေးထားတဲ့ဂရီတွေနဲ့ညီ တည်နှဲနေဆက်ပြီးဖို့တော့မဖြစ်မနေလိုအပ်နေတယ်ဆိုပြီးတိုက်တွန်းပြောနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုသိန်းထက်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ VOA ဒေယလီလိုင်းစီစဉ်ကကြိုဆိုပါရစေ2014ခုနှစ်ကုန်လို့2015ခုနှစ်ထဲကိုမကြာခင်ဝင်တော့မှဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးလူမှုရေးစီးပွားရေးနယ်ပယ်အသီးသီးမှာအခက်အခဲမျိုးစုံနဲ့တနစ်စာကျင်လည်ကြက်စားခဲ့ကြပြီးတဲ့နောက်မှာလာမယ့်နှစ်အတွက်ဘယ်လိုမျှော်လင့်ချက်တွေရည်မှန်းချက်တွေရှိကြပါသလဲဆိုတာကိုအခုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးပေးကြမှာကတော့လူအခွင့်အရေးမြို့သမီးအခွင့်အရေးဆောင်ရွက်နေသူတွေသတင်းတောက်တွေပါဝင်ပါတယ်အထူးသဖြင့်တော့လူငယ်တွေရဲ့အသံတွေကိုကြားကျင်တဲ့အတွက်လူငယ်တွေကိုဦးစားပေးဖိတ်ခေါ်ထားပါတယ်ကျွန်တော်တို့ပထမဦးဆုံးတော့လေလိုက်မော်ကိုမှ Cherry The Hound ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာချင်းမြို့သမီးလူအခွင့်အရေးဆောင်ရွက်နေတဲ့သူဖြစ်ပါတယ်မှ Cherry ကြားပါလားခင်ဗျာ
ကြားပါတယ်ရှင
်ဟုတ်ကဲ့မှ Cherry ပြောပါအောင်ခင်ဗျာအခု2014ကတော့ကုန်သွားပြီ2014ထဲမှာလည်းโอ้မျိုးစုံပဲပေါ့เนาะဖြစ်ပြခဲ့တာတွေလည်းအများကြီးပဲရှိပါတယ်ဒါပေမဲ့ဒီကြားတွေကပဲ2015ခုနှစ်မှာအကောင့်မျောလင့်သလားအဆိုးမျောလင့်သလားဘယ်လိုမျောလင့်ချက်တွေရှိပါသလဲ
ဟုတ်ကဲ့အဲကျွန်မကတော့ဒီလူခွင့်ရေးရှုထောင့်နေအနေနဲ့ဖြစ်ဖြစ်ပေါ့เนาะဒီငင်းချိုင်းရေးဖြစ်ချင်နေတဲ့ပြည်ပြောပြချင်ပါတယ်ဒီ2015မှာကျတော့လွန်ခဲ့တဲ့ဒီဒီဇင်ဘာလ20မတ်နေ့ဒီ NCCT နဲ့ဒါတိုင်းတန်းလင်းတဲ့ဖွဲ့စည်းကိုယ်စားလှယ်များနဲ့ဟိုပြည်ထောင်စုအစိုးရငင်းချိုင်းရေးဖွဲ့ကိုယ်စားလှယ်များဆွေးနွေးခဲ့တဲ့အချိန်ပဲဒီ2015 February လဒီလူလေးရင်းမတိုင်ဟိုအထင်းမမတိုင်ခင်မှာငင်းချိုင်းလက်မထိုးလိုက်မယ်လို့ဟိုကျမမျှော်လင့်ပါတယ်အဲ့လိုမျိုးမျှော်လင့်နိုင်အောင်လည်းပဲကျမတို့ကဒီဟိုအခုတင်းဖြစ်နေတဲ့ဒီတမတော်ဘက်ကရောဟိုဟိုဆွတ်ထားပြီးဖို့လိုလိုတယ်လို့ကျမထင်ပါတယ်အဲ့တော့ဒီဟိုပထမဆုံးအနေနဲ့တော့ဒီအာဟို MCL ခေါ်တဲ့ဒီပြည်လုံးချက်အပိကရေးစေးစာချုပ်ပေါ်တော့အဲ့ဒီဟာလက်မထိုးနိုင်ဘူးတော့ကျွန်မမျှော်လင့်ပါတယ်ဟိုဘာဖြစ်လဲဆိုတော့2014တောက်လျှောက်တစ်ခုလုံးမှာဟိုဖြစ်နေလားလားနဲ့မဖြစ်လာခဲ့ဘူးလေအဲ့တော့ကျမတို့ဒီဟိုငွေချေးစွန်းနီးပွဲကဟိုလူပြီးတော့မှဆက်လက်ပြီးနိုင်ငံစွန်းနီးပွဲဒီမှာခြေလမ်းမလှနိုင်ဘဲနဲ့စွန့်တွန်နေတာကိုတွေ့နေရတဲ့အတွက်ကြောင့်မို့2015မှာကျတော့အဲ့ဒါတွေကိုကြောက်သွားနိုင်မယ်လို့ကျွန်မပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ဘို2015 February လာဆိုတာကဟိုပြည်တော်စုနေကိုဆိုလို့ကျွန်တော်ဖြစ်ထင်ပါတယ်ဟိုလွတ်လာရေးနေမဟုတ်ဘူးပြည်တော်စုနေမတိုင်ခင်လို့ဆိုလို
့ Sorry ဟုတ်ကဲ့ပြည်တော်စုနေ Sorry
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုကျွန်တော်လေးလိုက်မို့ဆက်ပြီးတော့ကိုအောင်တူရကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ7 day journal နဲ့7 day daily သတင်းစာကသတင်းထောက်ချုပ်ကိုအောင်တူရလေးလိုက်မို့ရှိပါလားခင်ဗျာ
ဟုတ်ရှိပါရခင်ဗျ
ာဟုတ်ကဲ့ကိုအောင်သူရရေပြောပါအောင်ကိုအောင်သူရသတင်းသမားလည်းဖြစ်တော့တနေ့တာဖြစ်ပြခဲ့သမားတွေကိုတော့အနိကလိလာစောင့်ကြည့်ခဲ့တဲ့သူဖြစ်တယ်ပေါ့မချယ်ရီကတော့2015မှာငင်းချမ်းရဖို့မျှော်လင့်နေလှုပ်ဆောင်မယ်ဆိုတာကိုပြောသွားတယ်ကိုအောင်သူရရဲ့အမြင်ကရော2015မှာဘယ်လိုမျှော်လင့်ချက်တွေရှိပါသလဲအကောင်းမြင်လားအဆိုးမြင်လားဘယ်လိုရှိပါလဲ
2015တော့ဗျာတကယ်လည်းမြန်မာပြည်အတွက်ကတော့တကယ်အနေများတဲ့နှစ်ပဲเนาะလူရဲ့အများမင်းနှစ်ပေါ့เนาะစီးပွားရေးနိုင်ငံရေးပေါ့အဲ့တော့ငင်းငင်းကိစ္စပြောမယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံလုံးပြည်ခက်ရဲ့စေစာချုပ်ကကျွန်တော်အထင်တော့2015မှာမထိုးနိုင်ဘူးဖြစ်နေတယ်။ဒါကြောင့်လဲဆိုတော့အခုနိုင်စာကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာ SCCC နဲ့ဒီ QPWC ကတော့ကျောင်းငင်းငင်းပေါ်ဆိုင်လို့ငင်းငင်းကော်မတီတရားဝင်ဆွေးနွေးပွဲမလုပ်နိုင်ဘူးလား။နောက်ဆွေးဆက်လုပ်နိုင်မဲ့ခြေအနေကိုကြည့်ပြရင်လည်းအခုဒီနိုင်စာကိစ္စကျေးဇူးတင်ပါတယ်ဒီနှစ်ခါတောင်းဆိုရေးဆွေးနွေးဖို့တဲ့စိုင်းမာလနဲ့ဆိုင်ဖွဲ့တွေကအမြင့်ကြီးနားမှာပြည်ဆောင်မှုတောင်းဆိုရယ်ဆိုရကျန်ကုန်မှာလုပ်ချင်တယ်နောက်အခုဘိုလ်ရှုခံတဲ့ပြင်ဘဲမှာတိုင်းမာလနဲ့ဆိုင်ဖွဲ့တွေဖိတ်တဲ့အခါမှာပြန်ရုံမခက်ဘူးပေါ့နော်အဲ့ဒါကိုကြည့်ရင်အားဖြင့်တော့ကျွန်တော်တို့ကဖြစ်ဖို့ဆိုတာလည်းဝေးတယ်နောက်တစ်ခုကဒီနိုင်ငံလုံးပြည်ခက်ရဲ့ဆွေးနွေးစာချုပ်မှာကတော့ဆုံးဖြတ်နေတဲ့သဘောမျိုးတွေရှိတယ်နော်နိုင်ငံရေးနဲ့အဲ့ဒီစီးကိစ္စအတိအခက်ရဆက်ရရှုပ်ထွေးနေတဲ့ခါကျတော့ဖြစ်ဖို့ကတော်တော်ဝေးပါတယ်ကျွန်တော်ပြည်သာဘောပြောရင်တော့မတ်လ31ရက်နေ့မှာဒီနိုင်ငံလုံးပြည်ခက်ရဆက်ရလက်မမထိုးနိုင်ဘူးလို့ဆိုရင်2016ဒီဒီပြန်နောက်ပိုင်းမှာပဲထိုးနိုင်မယ်ချင်နေမျိုးပါခင်ဗျာဘာလို့ကာဝေးယုတ်ကသူပြောထားတာရှိပါတယ်ဒါဒီမတ်လ31ရက်နေ့မှာထိုးရင်မထိုးရင်တော့ဒီနေ့တော့ဖြစ်ဖို့မလွယ်တော့ဘူးလို့ပြောထားတာရှိတယ်ပါခင်ဗျာ
်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကွန်တူရပြောသွားတဲ့ထက်မှာတော့ဆွေးနွေးစရာတွေတော့အများကြီးပါပါတယ်ဒါပေမဲ့ကျွန်တော်ပထမဆုံးဆွေးနွေးမဲ့သူတွေကိုအရင်ပထမတစ်ခေါက်စီအလက်ပေးပြီးတော့မှနောက်တစ်ခါပြန်ပြီးဆွေးနွေးကြတာပေါ့အခုကျွန်တော်လေလိုင်းပေါ်ကိုဆက်ပြီးတော့ဟုတ်ကဲ့မဝေဝေနုကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမဝေဝေနုဟာဆိုရင်အမျိုးသမီးအခွင့်အရေးနဲ့ငင်းချမ်းရေးကိစ္စတွေမှာတက်တက်ကြွကြပါဝင်ဆောင်ရွက်နေတဲ့သူတူဦးလည်းဖြစ်ပါတယ်မဝေဝေနုကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရှင
်ဟုတ်ကဲ့မဝေနုရေကိုအောင်သူရတို့မချယ်ရီတို့ပြောတော့တာတွေတော့ကြားမှာပေါ့ဆိုတော့မချယ်ရီကတော့ပြည်ငင်းချမ်းရေးကိစ္စကိုဟောဖြစ်တယ်ကိုအောင်သူရကတော့ရှင်းနှစ်2015အခက်ခဲရှုပ်ထွေးမဲ့နှစ်ဖြစ်တယ်လို့သူကတော့သုံးသပ်တယ်ပေါ့နော်မဝေဝေနုကတော့ဘယ်လိုမြင်မိပါလဲ
ဟုတ်ပါတယ်အကိုရီမကြီးပြောရတာတော့ဟုတ်နားလည်နိုင်ပါတယ်ရှင်ကျွန်မလည်း2015ကိုစိတ်ပြီးထူးခြားပြီးတိုင်းပြည်အတွက်အရေးကြီးရဲ့နှစ်တစ်နှစ်ဖြစ်တယ်လို့ယူဆထားပါတယ်အထူးသဖြင့်ခုနတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရနဲ့ငင်းချင်းရတယ်မဟုတ်ဘူးနဲ့တနိုင်ငံလုံးတိုင်းတာငင်းချင်းရဖို့မျှော်လင့်ပါတယ်နောက်တစ်ခုအခုအရင်အရေးကြီးလာတဲ့ရွေးကောက်ပွဲပေါ့နော်ရွေးကောက်ပွဲတကယ်ရှိဖို့ကြိုးပမ်းပါတယ်အဲ့လိုရွေးကောက်ပွဲအားလည်းလွတ်လပ်ပြီးညတာညတာတဲ့ခုနပြန်ဖက် election ဖြစ်ဖို့လည်းမျှော်လင့်ပါတယ်ရှင်။နောက်တစ်ခါကျတော့ပြည်သူတွေလူလာတဲ့ကောင်းဆောင်ကိုလည်းတမရဖြစ်စေချင်ပါတယ်။အဲ့လိုဖြစ်ဖို့ဆိုရင်လည်းကျမတို့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပြင်ဖို့လိုလိုမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကျမတို့အကောင့်ဘက်ကိုသွားဖို့အများကြီးညွှန်လင့်ပါတယ်။ဒါပေမဲ့ဒီကြားထဲမှာလောလောဆယ်လက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းက2015မတိုင်ခင်ညာပို့ပြီးတော့ရှုပ်ထွေးသွားနိုင်သလားဆိုတဲ့ဟာမျိုးတန်မြတ်ရည်အများကြီးဖြစ်လာကြဖြစ်နေရမျိုးတွေ့နေရပါတယ်အထူးသဖြင့်လူမျိုးရေးဘာသာရေးပြည်ပခါရီကိုပို့ပြီးတော့အသုံးပြုလာနိုင်သလားဆိုတဲ့တန်မြတ်ရည်ကျမတို့မှာအများကြီးကြောက်ရွံ့မှုရှိနေပါတယ်အဲ့လိုမျိုးကြီးမဖြစ်ဖို့လည်းညှိနှိုင်းပါတယ်ပြီးတော့2015မှာခုနပြောတဲ့ခုနပြောသလိုပေါ့ကမ္ဘာလုံးမှာဒီမိုကရေစီနိုင်ငံတစ်တည်းအများကြီးပေါ်လာတယ်ဆိုပြီးတော့အထူးသဖြင့်မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့အမြင်ဟာအငြင်းကိုကျိုးစုထောက်ခံအားပေးနေကြဆိုပြီးမှလည်းခုနလိုပြောင်းလဲသွားတဲ့နိုင်ငံဒီမှာ20ရာစုနှောင်းပိုင်းမှာသင်္ခုံမျိုးမျိုးတွေနဲ့ပြဿနာမျိုးမျိုးတွေနဲ့ကြုံတွေ့နေရတာကိုတွေ့ရပါတယ်။အဲ့ပြဿနာတွေကတချို့ပြဿနာတွေကသမိုင်းတကာဖန်တီးတဲ့ပြဿနာတွေဖြစ်နေဘူး။တချို့ဟာတွေကလည်းသူရဲ့အကြောင်းအကျောင်းပေါ်လာတဲ့ပြဿနာတွေဖြစ်တယ်။အဲ့တော့2015မှာမြန်မာပြည်သူအားလုံးကလက်ရှိဖြစ်နေတဲ့နိုင်ငံရေးချင်းချင်းနောက်ပြီးတော့လက်ွက်တွေကိုတိတ်ထားပုံမနာလည်လာပြီးတော့ခုနယူမျိုးရေးဘာသာရေးပြည်ပခါရီကိုရှောင်လွှဲနိုင်တယ်လို့ညွှန်လဲမှာရရှိပြီးတော့ဒီဒီမိုကရေစီလေးထားရည်နဲ့ပုံမနာလည်နိုင်ပြီးအချင်းပြန်လည်နားလည်ပြီးပုံမမြင့်တင်နိုင်ပြီးတော့ဒီမိုကရေစီအလေးထားရည်မြင့်တင်ကြရင်လည်းတိုင်းပြည်ကိုကောင်းကျိုးတော့ကိုဖော်ဆောင်သွားနိုင်တယ်လို့ညွှန်လဲမှာရရှိ
ဟုတ်ကဲ့မဝင်းနေပြောသားထဲမှာလည်းဆွေးနွေးစရာတွေကအများကြီးပါပါတယ်ဆိုတော့2014ခုနှစ်ထဲမှာဖြစ်သွားတဲ့ကိစ္စတွေဟာ2015ခုနှစ်ကိုကူးမယ်ဆိုတာကတော့ဒါမလွဲမသွေအကဲခတ်လို့ရတာပေါ့နော်အခုစောစောမဝေနုပြောသွားတဲ့ထက်မှာပါတဲ့ဒီလူမျိုးရေးဘာသာရေးကိစ္စတွေနောက်အခုလောလောဆယ်လက်တလောပူပူနွေးနွေးဖြစ်နေတဲ့ဒီလက်ဘရောင်းတောင်အရေးကိစ္စတွေဟာတကယ်တော့2014မှာဘလို့မှမပြပြပဲ2015အထိပါလာမယ်ဒါပေမဲ့ဒီတက်တနာတွေဟာအနစ်စပိုင်းမှာပဲပြေလေအေဂျင့်သွားမလားဒါမှမဟုတ်လည်းတနည်းလုံးဒီရွက်ောက်ပွဲတွေရောအထိသွားပြီးတော့ခရက်ရိုက်မလားဆိုတာကိုဘလို့မြင်မိပါသလဲ
တကယ်တမ်းပြောမဆိုရှင်ကျွန်တော်တို့ပြပခါရတကယ်အများကြီးပါပဲပေါ့နော်ခုကလက်ဘရောင်းဒီစီမံကိန်းကိစ္စတွေလက်ဘရန်တောင်နောက်ပြီးတော့ဒီဂျေမီတောင်စသဖြင့်နောက်တစ်ခါဒီစီဗယ်ဝါရီပေါ့နော်တည်တွင်းစစ်တွေနောက်ခါကျတော့ဒီဘာသာရေးလူမျိုးပြပခါရနောက်ခါဒီမြို့သမီးရေအကြမ်းဖက်မှုနဲ့ဆက်နေပြပခါရစသဖြင့်ပြပခါရကအများကြီးပါပဲဒါပေမဲ့အလုံးဟာကျွန်တော်ထင်ပါတယ်2015မှာဒီထက်ပိုပြီးတော့ဆိုးရွားနိုင်တဲ့အခြေအနေတစ်ခုရောက်သွားနိုင်ပါတယ်ကျွန်တော်တို့အလုံးသားကိုတေချာသဘောပေါက်ပြီးတော့ဘယ်လိုမျိုးကျော်လွှားနိုင်မလဲဆိုတဲ့ဟာကိုဖြေရှာဖို့လိုမယ်လို့ထင်ပါတယ်အဲ့လိုမျိုးမရှာနိုင်ဘူးဆိုလို့ရှိရင်တော့2015ဟာကျွန်တော်တို့အတွက်တိတ်ပြီးတော့ဟိုပြောမှဆိုရင်ပြောမှဆိုရင်တိတ်ပြီးတော့ပြောရတော့ဟိုအားရနာပါတယ်ဟိုညလုံးချက်တိတ်မရှိဘူးလို့ပြောလို့ရပါတယ်မသိဒီအရေးကြီးတဲ့အချက်ကပြဿနာတွေကိုရှင်းရှင်းနိုင်နေတော့ခုနလွန်လည်ရတာရဲ့ဒီကောက်ဘွက်တစ်ခုချက်လာဖို့ကသိပြီးတော့အလားအလာမရှိပါဘူးရှင
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့အများစုကတော့အခုတိုင်းဆိုရင်တော့အခုဒါ2015ဟာဒီတော်တော်လေးကိုရှုပ်ထွေးမယ်ပို့ပြီးတော့2014တဲ့ပို့ပြီးတော့နည်းနည်းပြဿနာပုံများမယ်နှစ်လို့ခံမှန်းကြတာပေါ့ကိုအောင်သူရကရောဗျသတင်းတော့တူဦးနေနဲ့ဒီအခု2014မှာတော့ဖြစ်ခဲ့ပြီပေါ့ဒါပေမဲ့2015ဟာ2014နဲ့မတူတာကဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်နေတယ်ဆိုတော့ဒီကိစ္စအတွက်ဟိုနိုင်ငံရေးပါတီတွေကြားထဲမှာအားပြိုင်တာတွေလူထုဟိုအခြေပြု
အဖွဲ့အစည်းအမိခံပြီးတော့လုပ်နေတဲ့အဖွဲ့အစည်းတွေရှိတယ်ဘာသာရေးအဖွဲ့အစည်းတွေရှိတယ်သူတို့တွေကဟိုပေါ့မဲရဖို့အတွက်နိုင်ငံရေးပါတီတစ်ခုခုကိုထောက်ပံ့အားပေးတာမျိုးတွေဖြစ်လာနိုင်မလားပို့ပြီးအဲ့လိုမျိုးဘက်ကများဇောင်းပေးပြီးတော့ရောက်သွားမလား2015ဟာ
2015ပါကိုကျွန်တော်နှစ်စာပိုင်းမှာကဒီဇန်နဝါရီကျန်စာမဲ့ထွက်တော်မှာကကျွန်တော်ကကြေကနာအများကြီးရှိတာပေါ့နော်အဓိကအဲ့မှာဆွေးနွေးတဲ့အကြောင်းအရာသုံးခုရှိပါတယ်ဒီဖက်ဒီဝန်ချေကဥရေပြင်ဆင်ဥရေဥပဒေဟိုကျန်းကိုအဲ့ဒီမှာဆွေးနွေးကြမှာရှိတယ်နောက်တစ်ခုအစိုးရအနေမှာအပြင်လာမဲ့မျိုးစောင်းဥပဒေဆိုလူပြည်များတဲ့ဥပဒေကျန်းလေးကြီးအဲ့မှာဆွေးနွေးမယ်နောက်2015ဘတ်ဂျက်ပေါ့နော်အဲ့ဒီမှာဆွေးနွေးဖို့ရှိတဲ့အခါကျတော့လက်ရှိဒီတော့ဆွေးနွေးမှုစစ်စာတစ်ခုပြောမယ်ဆိုရင်ဒီဖက်ဒရယ်အခြေခံဥပဒေနဲ့ပြည်ထောင်စုနဲ့ပတ်သက်လို့ရှိရင်ဒီဖက်ဒရယ်အခြေခံဥပဒေပြည်ထောင်စုကော်မတီရဲ့ဒီအစည်းအဝေးခါမှာပြည်လို့ရှိရင်တက်မော်ကဒီဖက်ဒရယ်အခြေခံဥပဒေမှာရှိတဲ့ပုံမှန်တော်တော်များများကိုမပြင်းမြင်တဲ့သဘောတွေ့ရတယ်အဲ့ဒီဟာအကျတဲ့တစ်ခုဖြစ်မယ်ပေါ့နော်နောက်တစ်ခုကမျိုးစောင်းဥပဒေကိစ္စမျိုးမှာကြတော့ကျွန်တော်ကဒါတော်တော်လေးကိုသိမ်မွေးတဲ့ကိစ္စပေါ့နော်ကျွန်တော်ဟိုပြည်တွင်ဒီမှာဒါဒီ2015ရေကောက်ပွဲမီလာတာနဲ့အများဒီဘာသာရေးခုတော့လုပ်ပြီးတော့ဒီ NDO ဟို NDO ဒီတိုက်ခိုက်နေအောင်မျိုးတွေကဆွေးကြီးအမြင်ရတာတွေ့ရတယ်လို့အဲ့ဒီအကျိုးဆက်ကဘာတွေ့ရမလဲဆိုရင်ကျွန်တော်တို့ကဒီအစွန်းရဘာသာရေးအစွန်းဒီပြဿနာတွေကြောင့်မလိုလားတဲ့ကျွန်တော်တို့ဒီအကြမ်းဖက်မှုတွေဖြစ်လာနိုင်တာမျိုးတွေ့ရတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့နိုင်ငံကဒီ Al-Qaeda တို့ ISIS တို့ရဲ့ပြင်းထန်တဲ့နိုင်ငံတွေကမပါခဲ့ဘူးပေါ့နော်ဒါပေမဲ့အခုအဲ့ဒီရခိုင်ကိစ္စဖြစ်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံက ISIS လမ်းကြောင်းမျိုးမှာပါလာတဲ့ Al-Qaeda ရဲ့ထုတ်ပြန်တဲ့ဒီလမ်းကြောင်းမျိုးပုံတွေမှာမြန်မာနိုင်ငံပါလာတယ်ပေါ့နော်ဒါမို့လို့အရက်စိတ်ဝင်စားဖို့ကောင်းပါတယ်နောက်တစ်ခုက budget ကိစ္စမှာသူတို့ကဝန်ထမ်းတွေကိုလာတော့တူပီးကိုပြောထားတယ်လေအစိုးရကဒါကိုချင်းချင်းစဉ်းစားပြီးတော့မတူပီးခင်တဲ့သဘောမျိုးတွေရှိတယ်ဒီကတော့ဦးစင်မန်နဲ့ရရှိသမရာကြားအပ်တယ်မှုတွေဟာအဲ့ဒီဒါမနစ်ဘတ်ဂျက်မှာဘတ်ဂျက်စင်ပထမဆုံးဒီဇန်နဝါရီမှာလုံးမဲ့သူတို့အစီဘတ်ဂျက်ကိစ္စမှာအများကြီးဖြစ်လာနိုင်ကြရှိတာပါလေပြီးတော့ကျွန်တော်တော့နှစ်စာတွေကိုအပွဲရတော့ချမ်းမဲ့ချင်းတွေတွေ့နေရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့မတ်ချယ်ရီရောကျွန်တော်တခုမေးချင်ပါတယ်ဆိုတော့အခု2015မှာတော့ဟို2014တဲ့ပို့ပြီးတော့ဟိုပြဿနာတွေကြီးထွားလာနေတဲ့ရှုပ်ထွေးနိုင်နေဆိုပြီးခံမှန်းကြတာတွေရှိတယ
်
ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီလူလူချေဖြူအဖွဲ့အစည်းတွေလည်းဗမာနိုင်ငံထဲမှာအတိုင်းအတာတခုထိတော့နည်းနည်းရှိလာပြီပေါ့နော်နည်းနည်းအခြေခံတဲ့အဆင့်ကိုရောက်လာပြီဒီအဖွဲ့အစည်းတွေကတော့လူလူပညာပေးလုပ်ငန်းတွေဒါဒီလိုလူတွေဖြစ်နိုင်ကြတော့ရှိတယ်ဆိုပြီးတော့လူလူပညာပေးလုပ်ငန်းတွေလုပ်နိုင်တဲ့အနေအထားရှိသလားဟိုပေါ့ပြဿနာမကြီးထွားအောင်ထိန်းနိုင်အောင်လိုက်ပြီးတော့ပညာပေးလုပ်ငန်းတွေလုပ်လို့ရနိုင်မလားအချင်းရှိသေးလား
ဟုတ်ကဲ့ဟုတ်ကဲ့ဒီတို့တခုကတော့ဒီလူထုအခြေခံတဲ့အဖွဲ့အစည်းတွေ CBO တွေ CSO တွေကတော့လုပ်နေတော့တော့လုပ်မှာပဲဒါပေမဲ့ဒီ2014ကိုကြည့်မယ်ဆိုလို့ရှင်တောက်လျှောက်အစိုးရကလည်းပဲဒီစေဥပဒေလေးတွေနဲ့လှုပ်ရှားနေတဲ့တကြွလှုပ်ရှားနေတဲ့လူတွေကိုလိုက်ဖမ်းတာတွေ journalist တွေကိုလိုက်ဖမ်းတာတွေဟိုဖမ်းတဲ့တင်ကိုဥပမာဟိုကိုပတ်တီဟိုအသက်ခံရတဲ့ကိစ္စတွေအဲ့လိုမျိုးတောက်လျှောက်ဖြစ်နေပါတော့ပေါ့နော်ဆိုတော့2015မှာလည်းပဲအဲ့ဒါတွေကဒီစေဥပဒေကိုတိုင်ဆိုင်ပြီးတော့မှလည်းဒီလိုဖြစ်သွားမှာပဲဟိုကျမတို့အမေရိကန်ကွန်ထရုတ်နေတာက2017ကနေပါလီမန်စနစ်ကျလာတဲ့နောက်ပိုင်းတောက်လျှောက်လုံးမှာဥပဒေအစ်စ်တွေခဏခဏဟိုချတာတွေရတယ်ပေါ့နော် legislation အစ်စ်တွေလောက်တာတွေရှိတယ်ဒါပေမဲ့အဓိကပြဿနာဖြစ်နေတဲ့အဟောင်းတွေကြတော့ဖျက်ချဖို့ဟိုမစင်စားအောင်အဲ့လိုမျိုးတွေပေါ့နော်ဒီလွတ်တော်ရဲ့သွားပုံသွားနေရလဲပဲဆိုတော့အဲ့ဒါတွေက2015မှာလည်းအဟန္တာဖြစ်လာနေတယ်အစိုးရကသူရဲ့ဒီစိတ်ဥပဒေနဲ့ဟိုဒီလှုပ်ရှားနေတဲ့လူတွေစီဘီအိုမှာစစ်မှရှိနေတဲ့လူတွေကိုလိုက်လိုက်ပြီးတော့အလုပ်ခန်းနဲ့ဖန်စီတဲ့ဟာမျိုးချင်းချောက်တဲ့ဟာမျိုးတွေဟိုဆက်လက်ပြီးတော့ရှိနေမယ်နောက်တစ်ခုကတော့ဒီအခုမြန်မာနိုင်ငံဒီအထူးသဖြင့်မျိုးသမီးလှုပ်ရှားမှုတွေမှာပါဝင်နေတဲ့မျိုးသမီးတွေတကဒီအစိုးရရဲ့လုံခြုံရေးအစိုးရရဲ့လုံခြုံရေးတည်ကူတာကြောက်ရတာမဟုတ်ဘူးအခုကဒီဘာသာရေးကောင်းဆောင်တချို့တွေကကြောက်နေရတဲ့အဖြစ်ရှိနေရဲ့ဟိုဆိုလိုချင်တာကတော့ဒီမဟုတ်ဘူးအဲ့လိုမျိုးပေါ့နော်ဒီ ဟိုအစိုးရမဟုတ်တဲ့လူတွေရဲ့အကြမ်းဖက်မှုတွေကလည်းပဲတဖြည်းဖြည်းနဲ့ပေါ်လာနိုင်တယ်ဆိုတော့အဲ့ဒီဟာတွေကဟိုဟို CBD the community activists အနေနဲ့ကအင်မတန်မှစိုးရိမ်စရာကောင်းပါတယ်အဲ့ဒီဟာတွေကဟိုဟို2015မှာကျွန်တော်တော့ဟိုအများကြီးဖြစ်လာလိမ့်မယ်လို့ကျွန်တော်တော့ဟိုဟိုကြိုပြီးတော့ဟိုတွက်ထားတယ်ပေါ့နော
်အဲ့ဒီဟာ
တကူနောက်တစ်ခုကဒီကျွန်တော်တို့ဒီအစိုးရကိုကြည့်မယ်ဆိုလို့ရှိရင်အခုအစိုးရတွေထဲမှာလွှတ်တော်ထဲမှာရောဒီငင်းထိုင်းဖြစ်စီမှာရောတော်တော်ဒီအင်္ဂလိပ်လိုပြောရရင်တော့ဒီ the big elephant in the room ဆိုတာဒီဒီထဲမှာကျူးကန်နေတဲ့လူကတက်မတော်ဖြစ်ပါတယ်ဆိုတော့ဟိုကျွန်တော်တို့တွေကဒီတက်မတော်ကဘယ်လိုဖြစ်လာမလဲတက်မတော်ဆိုရင်လည်းခုနဒီဟိုဒီတို့ရဲ့အထရာရှိတွေကဘာရေမှန်းချက်ရှိနေတယ်ဆိုတဲ့ဟာတွေလည်းအဲ့ဒီနိုင်ငံကြီးတွေကလည်းပဲတော်တော်လေး2015မှာဟိုကျမတို့ရဲ့ဟိုမြန်မာနိုင်ငံရဲ့ဒီ democratization process ရော peace process မှာရောဒီအောင်ပြန်ဟလာလိုက်မယ်လို့ကျမတို့ဟိုပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့အခုကျွန်တော်လေလိုက်မော်ကိုဆရာတော်ဥကင်စနာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာတော်ကြားပါလား
ကြားတယ်
တမပါဗျာဆရာတော်အခုပထမပိုင်းဆွေးနွေးတော့တာဖုန်းလိုက်မကောင်းတော့ဆရာတော်အစောပိုင်းမှာဖုန်းခေါ်လို့မရခဲ့ပေမဲ့အခြေခံအားဖြင့်တော့ဒီ2015မှာညီညာရေးပြည်တွင်းညီညာရေးရဖို့အတွက်မျှော်လင့်တာတွေရှိတယ်နောက်2015ဟာဒီ2014နဲ့ပို့ပြီးတော့ရှုပ်ထွေးမယ်ပြဿနာတွေကြီးထွားလာနေတယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆရာတော်အမြင်လည်းလူရင်းတူရှင်လေးကိုဝင်ဆွေးနွေးပါအောင်ဗျာ
အေးဆရာတော်ကတော့ပြောချင်တာတော့ကွာသတ္တဝါတွေဘေးရန်ကသိညီညာပါစေလို့ပဲနှစ်ဦးမှာမြေတာပို့ကြပါရဲ့ဒီလာလာတော့မကောင်းမှုကတော့များတယ်လို့ပဲဘုန်းကြီးတို့တော့ယူဆတယ်လी
တင်ပါဗျာ
ဘာဖြစ်လို့လဲဆိုတော့အပြောတရားလှုပ်ရှားတော့ငိုရရရှိတာပဲပြည်သူတန်ဝန်နားထောင်ပါတယ်ဆိုတော့သမရပဲဖြည်းဖြည်းသတ္တဝါပဲဖြည်းဖြည်းပြည်သူတန်နားထောင်တာမကောင်းတာပဲသူတို့နားထောင်တာလीမကောင်းတာပဲသူတို့ကြကျင်လာဆိုတော့မကောင်းအောင်ပဲဖန်တီးကြမှာဆိုတော့လာမဲ့လာလာတော့မကောင်းဘူးလို့ပဲယူဆမှာပေါ့
တင်ပါဗျာတင်ပါဗျာဒီ
အဲ့ဒီတဲမှာတတဝါရီဘေးရန်ကသိငင်းညပါစေလို့ပဲခေါင်းကြီးတို့မြစ်တာပို့ပါတယ
်တင်ပါဗျာတင်ပါဗျာအခုကျွန်တော်တို့ဒီဆွေးနွေးကံကိုစာနဲ့ရေးပြီးတော့ဆွေးနွေးထားကြတဲ့သူတွေကိုလည်းကျွန်တော်တို့ဖတ်ဆွေးနွေးထားကြတာတွေလည်းကျွန်တော်တို့ဖတ်ပြကြပါရခင်ဗျာဆိုတော့မတ်တင်ကြီးပထမဆုံးကျွန်တော်တို့ဥစိန်မောင်မိထီလာမျိုးကနေရေးသားပေးပို့ထားတဲ့စာလေးကိုရင်ဖတ်ပြပါဦးဗျာ
ဟုတ်ကဲ့ပါရှင်အထွေထွေလီလီပြင်ရမယ်အချင်းပြက်များကတော့ပြောမကုန်အောင်များလာပါတယ်ထိုးတီများအထက်ကအထူးပြုတင်ပြလိုတဲ့ပြုပြင်ရမယ်အချင်းများကတော့နိုင်ငံရေးမှာပြည်သူစန္ဒကိုပဲမိမိနေရာရလိုမှုမိမိအစုအဖွဲ့အာဏာရလိုမှုအတွက်ဘက်စုံညစ်ချင်တဲ့အချင်းစည်းဝေးမှာလဲနိုင်ငံနဲ့ပြည်သူမျက်နှာကိုမကြည့်မိမိအတွက်ရလိုမှုကိုသာဦးစားပေးလဝကြီးအုပ်အမျက်ထုတ်နေတဲ့အကျင့်ပညာရေးမှာလဲမိမိအာဏာတည်မြဲရေးအတွက်ပညာတတ်များအမြင့်ကျယ်အသိကျွဲမလာအောင်ပညာရေးစနစ်အညံ့စားကိုသာပေးလိုတဲ့အကျင့်ကျန်းမာရေးကိုတော့လုံလောက်တဲ့ငွေကြေးလိုအပ်တဲ့အကြောင်းအချက်များကိုချမပေးမဆောင်ရွက်လစ်လျူရှုလိုတဲ့အကျင့်တိုင်းရင်းသားချင်းချင်းသွေးစည်းညီညွတ်ရေးကိုဟန့်ပြထားငင်းချမ်းရေးရရှိရေးကိုအတန်လွှင့်ယုံလွှင့်တရားဥပဒေစိုးမိုးရေးကိုငါတို့လိုချင်တယ်လို့သုံးဖို့ထားလက်ပေးလက်ယူမှုကိုတွားမဆနဲ့အောင်2008တို့436တို့ကိုညှင်းထားအောင်ရွေးချယ်တင်မြောက်ပွဲကိုညှစ်ချင်ဒါညှင်းရအောင်အချိန်ဆွဲထားစသဖြင့်စီစဉ်လုပ်ကိုင်ကျင့်သုံးနေတဲ့အကျင့်တွေကို2015မတိုင်မီမဟုတ်တောင်မှ2015အတွင်းမှာပြင်ကိုပြင်မှဗိုလ်ချုပ်ရဲ့စေတနာစကားချမ်းအတိုင်းလိုက်နာရကြပြီးနိုင်ငံတော်တချင်းရဲ့ခြေစင်းအတိုင်းဖြစ်လာလိမ့်မယ်လို့ဆွေးနွေးတင်ပြလိုပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျ။ဒါကတော့ဒါမိထီလာမျိုးကနေဥစင်မှာဝင်ရောက်ဆွေးနွေးထားတာပါ။နောက်တစ်ယောက်ကတော့မစ္စတာမောင်ဆိုးမလေးရှားရောက်ရေချောင်းအရာရှိတူဦးဖြစ်ပါတယ်။သူကတော့ကျွန်တော်မြင်ဆွေးနွေးနေတာကတော့တဲ့အခုကျင်းပနေတဲ့ရွှေရည်စိန်လွတ်တော်နဲ့လွတ်တော်အမတ်တွေပြည်သူတွေအတွက်ဘာမှထိထိရောက်ရောက်လုပ်ပေးနိုင်တာမတွေ့ရပါဘူး။ကာကြုတ်လွတ်တော်ဥက္ကဋ္ဌနဲ့သမ္မတဦးသိန်းစင်အစိုးရကအရာရာအလုံးရှိနေတယ်လို့မပြောယုံသာသာလေးပါ။အရာရာအလုံးဖြစ်ပျက်နေတာတွေအလုံးသူတို့သာလူကြီးလူကောင်းပြည်သားစွာနိုင်ငံချစ်စိတ်မျိုးချစ်စိတ်နဲ့နိုင်ငံအတွက်ပြည်သူအတွက်ပဲဆိုတဲ့စေတနာနဲ့လုပ်မယ်ဆိုရင်၃လအတွင်းအပြောင်းလဲတွေအများကြီးဖြစ်လာနိုင်ပါတယ်တခုပြောချင်တာကကျုပ်တို့ပြည်သူတွေဒီတစ်သက်ဘယ်သူမှနိုင်ငံတော်အာဏာမရတော့ဘူးဒေါ်စုလည်းအသက်ကြီးပြီးဖျောင်းလို့မိစာကုံဖျောင်းခံပြည်သူတွေလည်းရှေ့ရောက်ဒုက္ခပင်လဲနဲ့တဲ့နဲ့ပါကြောင်ဆွေးနွေးကြပါတယ်တဲ့ဒါကတော့မလေးရှားကရေချောင်းအရာရှိကိုမောင်ဆိုးဆွေးနွေးထားတာပါနောက်တစ်ယောက်
ဆွေးနွေးထားတာကိုလည်းဖတ်ပြပေးပါဦးမတင်ကြီးထိုက်က
ဟုတ်ကဲ့ရှင်ဒါတော့ဒီရှမ်းပြည်နယ်တောင်ပိုင်းသားကိုဦးရေးထားတာပါရှင်2015မှာစုသောမျက်ရည်များ60ကျင်းပါတယ်ပေးသောလက်နဲ့ယူသောလက်များအကြာမရှိထိတွေ့နိုင်စေလိုပါတယ်မြမကျန်းွေတံပိုးခိုင်မာစေခြင်းပါတယ်ညှိမာစေခြင်းပါတယ်တံပိုးရှိစေခြင်းပါတယ်လူတိုင်းကိုယ်စီမိမိရတဲ့ဝင်ဝင်နဲ့မိမိရဲ့လုံခြုံတဲ့ဘဝကိုတည်ဆောက်နိုင်ခွင့်ရစေခြင်းပါတယ်တိုင်းရေးပြည်အားကိုဆွမ်းဆောင်နိုင်သူမှန်သမျှစိတ်စေတနာကောင်းများထွက်ပေါ်ကြပြီးလွဲမသောစိုးရိမ်တန်တရားများကွဲပြောက်ကြစေခြင်းပါတယ်လို့ရေးထားတာပါရှင
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်နောက်ထပ်မိဟိုပင်တရားမျိုးကကိုဆိုးမြင့်ကလည်း2015ခုနှစ်မှာအမှန်တကယ်စစ်မှန်တဲ့တိုးတက်မှုကိုမြင်တွေ့ခြင်းပါတယ်ဆိုပြီးတော့ဝင်ရောက်ဆွေးနွေးထားပါတယ်ခင်ဗျာသူစာကတော့ကျွန်တော်တို့အချိန်ကတ္တကြောင့်အပြည့်စုံမဖတ်ပြတော့ပါဘူးအခုကျွန်တော်လေးလိုက်ပေါ်မှာဆွေးနွေးနေကြတဲ့သူတွေကိုကျွန်တော်တခါတလဲပေးခြင်းပါတယ်နောက်ဆုံးအဆုံးပိတ်လေးပေါ့မတ်ချယ်ရီယာဆက်ပြီးတော့ဒီတယောက်ကို30စက္ကန့်စီလောက်2015မှာအဖြစ်တင်ဆုံးအရာဟာဘာဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့တိုင်းသားနည်းနည်းကန်ဖွဲ့စည်းပြီးတောင်းဆိုနေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီဟာတက်ကိုအခုနိုင်ငံရေးပါတီ56နိုင်ငံပါတီကလည်းပဲအင်းသားတွေစုပြီးတော့မှဒီမူပေါင်းကြီးရေးဆွဲကြတယ်အခုကျွန်တော်တို့နောက်ဆုံးသတင်းရတာတော့ NLD ကလည်းအဲ့ဒါရေးဆွဲနေတယ်လို့ကြားရတယ်သူတို့ဒီအထူးရက်သက်ကသူကဘာပြင်ဆင်ထားလဲဆိုတော့ဘာမှမပြောဘူးပေါ့နော်တော်ရှောင်းလုံးဒီအနည်း60ကျော်ဟိုတက်ခွင့်ဖြစ်လာခဲ့တဲ့တိုင်းသားတွေရဲ့တောင်းဆိုချက်ဟာဆိုလို့ရှိရင်နောက်ဆုံးဒီတိုင်းပြည်ပြဿနာကိုနိုင်ငံရေးဆွေးနွေးပွဲမှာထိရှိမယ်ဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ်အဲ့ဒီဟာဟို2015မှာယူကပွဲမတိုင်ခင်မှာလုံးဝအကောင့်ထဲပို့ထားဖို့လိုပါတယ်အဲ့ဒီချက်ကိုအစိုးရကလည်းအင်အားထုတ်ဖို့လိုတယ်တမတော်ကလည်းပဲဟိုနိုင်ငံရဲ့ဖခင်မိခင်လို့သူကြည့်ကြနေတယ်လို့ပဲအဖြစ်အတင်းလုပ်ပြီးဖို့လိုပါတယ်လို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာမဝဝေနုရောဘယ်လိုများမြင်ပါလဲခတ်တူလေးစက္ကန့်20လောက
်ဟုတ်ကဲ့ကျမတို့အဓိကတော့ဒီနိုင်ငံရေးကြောင်းလဲလို့ရယ် political will ပေါ့နော်အစိုးရရဲ့အနေနဲ့တကယ်ပဲအစိုးရရောခုနတိုက်ခံနေရောအော် civil society ရောတိုင်းပြည်သားရောအဓိကအပြောင်းလဲလုပ်ပေးနိုင်တဲ့အစိုးရကတိုင်းပြည်ကိုတကယ်ပြောင်းလဲစေချင်တယ်ဆိုစစ်မှန်တဲ့ပြည်ထောင်နဲ့လုပ်ဆောင်စေချင်ပါတယ်ဒါကတော့ဖြစ်တဲ့ဆုံးကိုထင်ပါတယ်နောက်တစ်ခုကကျမရခိုင်ပြည်ကဆိုတော့ရခိုင်ပြည်နဲ့အေးချမ်းတာယာစေချင်ပါတယ်ရခိုင်ပြည်မှာရှိတဲ့ပြည်သူတွေအားလုံးအေးချမ်းစေချင်ပါတယ်အထူးသဖြင့်ဒီရိုဟင်ဂျာတွေ2015မှာဂွန်ဗိတ်ခါရှိတဲ့အနေအထားတစ်ခုတရားမျှတတဲ့အဖြစ်တစ်ခုကိုရရှိနိုင်လိမ့်မယ်လို့ထင်လင့်ပါတယ်ရှင်နောက်တစ်ခုနဲ့ပြောချင်တာကမြန်မာခုနမြန်မာပြည်သူပြည်သားအားလုံးဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေစီရင်မှုတွေအားလုံးကနေကင်းလွတ်ပြီးတော့ကိုယ်စိတ်နှစ်ချာ
ဟုတ်ကဲ့ကိုအောင်သူရရဲ့အချိန်ကတော့မရှိတော့ဘူးကျွန်တော်ဆက်ဆက်ကန့်လောက်ကလေးပဲတခွန်းပဲခတ်တူလေးပြောပေးပ
ါဟုတ်ကဲ့ဒီကောင်းကောင်းနေနဲ့ညီမပြည်နိုင်ငံကြီးညီမပြည်နိုင်ငံတာငယ်တဲ့ပူပေါင်းဆောင်ရွက်ကြပါလို့ပဲကျွန်တော်တော့ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးသွားရရှင်နေလဲနှစ်သစ်မှာဆန္ဒတွေအားလုံးပြည့်ဝသောအကောင့်တွေဖော်နိုင်ကြပါစေခင်ဗျာ
အားလုံးကျေးမချမ်းသာကြပါစေ
ကိုယ်စော်ဝင်လိုက်အစီအစဉ်ပြီးထုတ်လုပ်သူမတ်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မကြာခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ချန်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးမှာပါ။
တနင်္ဂနွေနေ့ကမုံတိုင်းကျနေချိန်အတွင်းမှာပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းကခီးတဲ့တင်ချက်လျင်ရဲ့အပြည့်အစုံအစားအစာတွေကိုတွေ့ခဲ့ရတဲ့ပင်လယ်ထဲကနေအလောင်း40ထက်မနည်းကိုပြန်ပြီးဆယ်ယူရရှိထားပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါရီဘိုနီယိုကျွတ်အနောက်တောင်ပိုင်းမန်တရာလောက်အကွာမှာကယ်ဆယ်ရေးရဟတ်ယာဉ်တွေကဂျာဗာပင်လယ်ထဲမှာမျောနေတဲ့ရုပ်အလောင်းတွေဆဲတင်နေတာကိုဒေတာရင်းရုပ်သံသတင်းဌာနတွေမှာဒီကနေ့ပဲထုတ်လွှင့်ပြသပါရီရင်မြင့်နေပြည်အောက်မှာအရေးကြီးတစ်ခုကိုလည်းတာဝန်ရှိသူတွေတွေ့ရှိထားပြီးပြတ်ကျတဲ့လေရင်ကိုတယ်လို့ယူဆရပါတယ်။အဲအိရှလင်းမြန်ပြတ်ကျသွားတာကိုရှောက်ဖွေရင်းမှာပါဝင်ကူညီဖို့အတွက်အင်ဒိုနီးရှားအစိုးရကိုကူညီဖို့အမေရိကန်ပြည်အစိုးရတရုတ်နဲ့တခြားနိုင်ငံတို့ကကယ်ဆယ်ရေးသင်္ဘောတွေဂျာဗာကန်ဂျီကိုပို့ပေးလိုက်ပါတယ်။အမေရိကန်ရေးတဲ့ဖြတ်သင်္ဘော USS Samson ဟာလေရင်အပြည့်အစည်းတွေနဲ့လူသေအလောင်းတွေတွေ့တဲ့နေရာကိုရောက်ရှိလာပြီးဖြစ်ပါတယ်။အဲ့ဒီသင်္ဘောဟာသမုဒ္ဒရာကျမ်းမြေကိုစကန်လုပ်နိုင်တဲ့အတန်ထုတ်လွှင့်ပြီးအာရုံခံနိုင်တဲ့အဆိုနာကိရိယာပါဝင်ပါတယ်။ရှာဖွေရေးလုပ်ငန်းမှာအနည်းဆုံးသင်္ဘောအဆင့်30နဲ့လေယာဉ်15ဆင့်ပါဝင်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်နာချုပ်ကျင်ညာပေးခဲ့တာပါဒီညအတွက်အစည်းအဝေးထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.